Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တိုင်းရဲ့2018ခုနှစ်ဧပြီလ17ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါရှင်။အခုညပိုင်းအစီအစဉ်တွေကိုတာရဝင်ယူတင်ဆက်ပေးသွားမှာပါ။ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေအပြီးနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ဒီကနေ့လူကယ်ပြန်ဝင်ကြီးရဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနှစ်ရက်ကြာခရီးစဉ်အကြောင်းကိုထုတ်လွှင့်ပေးမှဖြစ်သလိုကချင်ပြည်နယ်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာတပ်မတော်တို့ရဲ့ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့အခုလိုသိကြရမှာပါ။
အခုချင်းကျွန်တော်ကြားလာတာတမဟာနဲ့အောင်တော်မှလည်းလက်နဲ့ပြင်းနေတယ်ပြင်တာပြစ်တယ်အဲ့မှာလည်းလူအချိခိုက်တော့မတီးဘောကအိမ်လီတောင်းတိုင်းပါရောရှိတယ်တော့ရင်းချက်ပြစ်ပါပြစ်တယ်အဲ့နံပြင်းနေဝင်တော့တယ်ညာအဲ့ဒါရင်းချက်ပြစ်အဲ့မှာလည်းလေးကျန်
ဒီကချင်ဒေသခံကုညီကယ်ဆယ်ရေးလုံနေတဲ့သူတဦးကပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီထိုးစစ်စင်မှုဟာဖားကတ်မြေကြီးနာလမ်းပေါ်ကတရားညီနောင်ကိုတိုက်ခိုက်ခဲ့တဲ့ပေါ်လက်တုံပြန်တာဖြစ်နိုင်တဲ့အကြောင်းပြောပါတယ်။တခါထိုင်းနိုင်ငံမှာတော့ပြည်ပကရွှေပြောင်းလုံသမားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကြောင့်ထောင်အစိုးရကတင်းတင်းကြပ်ကြပ်အရေးယူနေတဲ့အတွက်ထိုင်းရေလုံငန်းပန်ရှင်တွေကငါးဖန်းဆက်လွေတွေမထွက်ဖဲနဲ့စံတာပြနေကြပါတယ်။တခါစီးပွားဖြစ်တဲ့ကြံမန်တက်တွေအကြောင်းနဲ့2018တကြံအကျိုးမြင်ကွင်းကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ဒုတိယပိုင်းအစီအစဉ်မှာတော့လူထုကြံမာရေးနဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင
်။စီးရီးယားနိုင်ငံမှာဘလို့မစ်ဆိုင်း၃မျိုးတွေကိုမဆိုရုရှားတပ်ဖွဲ့အနေနဲ့ဂျာပြတ်ဟန်တာပြစ်ခတ်နိုင်ဆုံးရှိရဲ့အကြောင်းလက်နက်နိုင်ငံဆိုင်ရာရုရှားတပ်မကြီးကပြောပြပြီးသားမှာပဲအမေရိကန်မစ်ဆိုင်းတုံးတွေလာရမှာဖြစ်တဲ့အတွက်ရုရှားအနေနဲ့အသင့်ပြင်ထားဖို့သမ္မတဒေါ်နယ်ထရပ်ဒီကနေ့ပဲသတိပေးလိုက်ပါတယ်။ကိုလူလူကိုစိတ်တန်းဝင်သုံးတပ်ဖြတ်နေတဲ့လူမဆန်သူတွေနဲ့လည်းအပေါင်းအသင်းမလုပ်သင့်ဘူးလို့သမ္မတထရန့်က Twitter လူမှုကွန်ရက်ကနေသတိပေးပြောဆိုလိုက်ပြတာပါရုရှားကတော့ American Missile Drone တွေဟာစီးရီးယားနိုင်ငံကတရားဝင်စုရောက်ကိုပြစ်မှတ်ထားမယ်စာအကြမ်းဖက်ဝါရီကိုပြစ်မှတ်ထားမယ်ကြောင်းတုံ့ပြန်ပြောဆိုသွားပါတယ
်အင်ဂျီတော်ပြောခွင့်ရကသမ္မတအနေနဲ့သူ့မဲဆွဲပွဲနဲ့ရုရှားဆွတ်ဖက်မှုအခြေဆက်ပေါ်စုံစမ်းစစ်ဆေးဖို့ခန့်ထားတဲ့အထူးစုံစမ်းစစ်ဆေးမှုကိုထုတ်ပြနေတဲ့အာဏာရှိတယ်လို့ဆိုလိုက်ပါတယ်သမ္မတ Donald Trump အနေနဲ့သူ့ရှေ့နေရုံနဲ့အိမ်ဝင်စစ်ခံရမှုပေါ်ဒေါသထွက်နေတယ်လို့သတင်းတွေထွက်နေချိန်မှာအင်ဂျီတော်ပြောခွင့်ရဆာရာဆန်နက်စ်ကိုသတင်းနောက်တွေကဒီစစ်ဆေးမှုရောဘတ်မူလာကိုသမ္မတထရမ့်အနေနဲ့ထုတ်ပြနေတဲ့အာဏာရှိမရှိမေးရမှာအခုလိုအာဏာရှိတာသိကြကြောင်းအကြံပြုထားတာတွေရှိတယ်လို့မနေ့ကပြန်ဖြေခဲ့တာပါသမ္မတနဲ့ရှုတ်ခဲ့တယ်လို့ဆက်ဆွဲထားတဲ့လိန်ဖြောပြင်မဲ့ကိုငွေပေးနှုတ်ပိတ်ခဲ့တဲ့ထောက်ထားရဖို့သူ့ရှေ့နေမှာကကိုဟန်ကိုအခုလိုဝင်စစ်ဖို့ဒုရှိနေချိုရော့ရိုဇန်စတန်ကအမိန်ပေးခဲ့တာကြောင့်စစ်ဆေးမှုမူလာကြားညက်သွားနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ဒါပေမဲ့ဥပဒေဆိုင်ရာကြံ့ကျင်သူတွေကတော့သမ္မတအနေနဲ့အခုလိုထုတ်ပြချင်တယ်ဆိုရင်ဒုရှိနေချုပ်ရော့စန်စတိုင်းကနေတဆင့်စီစဉ်ရမှာဖြစ်ပြီးဒီဒုရှိနေချုပ်ကဒါကိုလိုက်လုပေးဖို့ညှဉ်းဆန်နေတယ်လို့ပြောနေကြပါတယ်။ဒါအပြင်အစိုးရ Republican Party နဲ့အတိုက်ခံ Democrat Party အမတ်တွေဘက်ကလည်းသမ္မတ Trump အနေနဲ့အခုလိုပြင်းထန်လွန်းတဲ့တုံ့ပြန်ရေးမှုတွေလှုပ်လာရင်သူ့သမ္မတရာထူးကိုပါထိခိုက်လာနိုင်ပြီးဖွဲ့စည်းအုပ်ချုပ်ဖို့အငြင်းပွားမှုကြီးကိုကြုံလာနိုင်တယ်လို့သတိပေးလိုက်ပါတယ်ခင်ဗျာ။
အဲဒီရနိုင်ငံမှာစစ်သားတွေလိုက်ပါလာတဲ့စစ်လေရင်ပြစ်ချက်ရာကလူ159ယောက်သေဆုံးသွားကြောင်းကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြို့တော် AGS ရဲ့အနောက်တောင်ဘက်25ကီလိုမီတာအကွာဘိုဖာရက်လေစိတ်အခြေဆိုင်စခန်းနီလေရင်ပြန်တက်ပြီးမကြာခင်မှာပဲပြစ်ချသွားတာလို့လည်းတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲ249ယောက်နဲ့လေရင်ဝန်ထမ်း10ဦးပါပြီးအများစုကတော့စစ်သည်တွေနဲ့မိသားစုဝင်တွေဖြစ်ပါတယ်။သေဆုံးသူတွေရဲ့ရုပ်လောင်းတွေကတော့ဘသူပဲဝါဖြစ်ကြောင်းစစ်ဆေးနိုင်မှုအိနတ်တက်ချက်မျိုးကစစ်စေးုံကိုပို့ထားတဲ့အကြောင်းလဲကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားပါတယ်။အဲကျူရနိုင်ငံအနောက်တောင်ဘက်ကတင်ဒော့ဖ်မျိုးကိုပြန်တမ်းမဲ့လေရင်ပြတ်ကျသွားတာဖြစ်ကြောင်းလဲကာဝေးဝန်ကြီးဌာနကအတည်ပြုခဲ့တာပါ။ပြတ်ကျတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။1980ပြည်လူနှစ်တွေတုန်းကဆိုဗီယက်ယူနီယံလက်ထက်မှာပုံစံထုတ်ထုတ်လုပ်ခဲ့တဲ့ IR-76 အမျိုးအစားလေရင်တွေဟာဘေကင်းလုံခြုံမှုမှာနာမည်ကောင်းရှိပြီးစီးပွားရေးလုပ်ငန်းတွေအတွက်ရောစစ်ဘက်ဆိုင်ရာအတွက်ပါတည်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသုံးများကြပါတယ်။
နိုင်ငံကငွေကြေးရမငွေအဖွဲ့ကြီးကကမ္ဘာကုန်သွယ်စနစ်ဟာပြိုကွဲပျက်စီးသွားနိုင်တဲ့အန္တရာယ်ကြုံရပြီလို့သတိပေးလိုက်ပါတယ်။ IMF လို့တူကခေါ်တဲ့နိုင်ငံကငွေကြေးရမငွေအဖွဲ့စီမံညွှန်ကြားရေးမှူးခရစ်စတင်းလက်ကန်အနေနဲ့ဟောင်ကောင်မှာလုပ်တဲ့ဆွေးနွေးပွဲတွေအခုလိုသတိပေးလိုက်တာဖြစ်ပြီးနိုင်ငံတွေအနေနဲ့ကိုကျိုးစီးပွားကာကွယ်မှုဝါဒမကျင့်သုံးမိဖို့ထိန်းချုပ်ပေးတယ်လို့တိုက်တွန်းလိုက်ပါတယ်။အခုလိုလက်ကန်သတိပေးတိုက်တွန်းလိုက်တာကအမေရိကန်ဆိုးအနေနဲ့မကြသေးခင်ကပဲတန်မဏိနဲ့အခြားသွင်းကုန်တွေပေါ်အခွန်အများကြီးတိုးကောက်လိုက်တဲ့ပေါ်ရွေပြောဆိုခဲ့တာလို့သုံးသပ်မှုတွေရှိနေပါတယ်။အခုလိုအမေရိကန်ဘက်ကသွင်းကုန်ခွန်အများကြီးတိုးလိုက်တာပေါ်တရုတ်ဘက်ကလည်းအမေရိကန်သွင်းကုန်တွေပေါ်အခွန်တိုးကောက်ဖို့လက်တုံပြန်ကြေညာခဲ့တာမို့ကုန်သွယ်ရေးစစ်ပွဲစဖြစ်လာမှာကိုသတိထားဖို့တချို့ကြံ့ကျင်သူတွေကသတိပေးနေကြပါတယ်။IMF အကြီးအကဲလက်ကကပဲထိန်းချုပ်မှုတွေလျှော့ပေးထားတဲ့ကုန်သွယ်စနစ်ကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘာပေါ်ကလူတချို့ကိုအဆိုးဝါးဆုံးဆင်းရဲမှုအဆင့်ကနေလွမြောက်စေခဲ့တယ်။ဒီလွတ်လပ်တဲ့ကုန်သွယ်ရေးကနိုင်ငံမှုထက်အကျိုးဖြစ်စေမှုအများကြီးပိုသာပါတယ်လို့ထောက်ပြခဲ့ပါတယ်။ဒါ့အပြင်လက်ကနဲ့တခြားတရားသူတွေကလည်းဒီကုန်သွယ်စစ်ပွဲကြောင့်ဘသူမှအမြင်မရပဲလူတိုင်းဆုံးရှုံးနေနိုင်ရလိမ့်မယ်။အထူးသဖြင့်ကမ္ဘာပံသတ်မှတ်ထားတဲ့ကမ္ဘာပေါ်ကဆင်းရဲနေသူပေါင်းသန်း800ကျော်အဓိကခန့်စားမှာဖြစ်တယ်လို့ထောက်ပြခဲ့ကြပါတယ်ခင်ဗျာ။
ဒီရေမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထုနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ် Facebook ကုမ္ပဏီမှုဆောင်ရာရှိချုပ် Mark Zuckerberg ဟာ American ထက်လွတ်တော်ရဲ့ company နဲ့ရှင်းမောက်ပြင်းထန်တဲ့မေးခွန်းတွေနဲ့ရင်ဆိုင်ခဲ့ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာလည်းကုမ္ပဏီရဲ့ပွင့်လင်းမြင်သာမှုလူမှုကွန်ရက်သုံးသူတွေရဲ့ကိုရွေးကိုရာချက်လက်တွေကိုကာကွယ်ထိန်းသိမ်းရမယ့်ကိစ္စနဲ့ပတ်သက်လို့အောက်လွှတ်တော်မှာကြားနာနေပါတယ်တန်းနဲ့ချီရဲ့ Facebook သုံးဆွဲသူတွေရဲ့အချက်လက်တွေပေါက်ကြားခဲ့ပြီးတဲ့နောက်လူမှုကွန်ရက်သုံးသူတွေအတွက်အကာအကွယ်တွေပို့ပေးနိုင်မှုဥပဒေပြုမှတ်တွေကလိုလားနေကြတာပါထက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတော့လူမှုကွန်ရက်သုံးသူတွေရဲ့ယုံကြည်မှုကိုဖောက်ပြမှုအချက်လက်တွေကိုမမှန်မကန်လွှဲပြမှုလိုရက်တွေကိုထင်ထင်ရှားရှားတွေ့ရကြောင်းမနေ့တုန်းကကြားနာဝင်မှာပြောခဲ့သလို Facebook ကြီးကလည်းသူ့အမအတွက်စိတ်မကောင်းဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်ဗြိတိန်ခြေဆိုင် Cambridge Analytica ကုမ္ပဏီက Facebook သုံးဆွဲသူတန်ပေါင်းများစွာရဲ့ကိုယ်ရေးကိုယ်တာသတင်းချက်လက်တွေကိုလူမှုကွန်ရက်သုံးသူတွေမသိဘဲစုဆောင်းရယူခဲ့ပြီးနောက်မှာပဲ Zuckerberg ကိုလွှတ်တော်ကခေါ်ယူစစ်ဆေးခဲ့တာပါFacebook ကြီးကတော့လူမှုကွန်ရက်သုံးသူတွေအတွက်အကောက်ွယ်ပေးဖို့ပုံမှန်ဆောင်ရွက်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်။မနေ့တုန်းကထက်လွတ်တော်ကျန်းမာဘွယ်အတွင်းမှာပဲမြန်မာနိုင်ငံက Facebook စာမျက်နှာတွေပေါ်မှာအမုန်းစကားတွေဖြန့်နေတာကိုကြိုက်တွဲဖြစ်ရှင်းဖို့ပြစ်ခတ်ခဲ့တာနဲ့ပတ်သက်လို့လည်းဥပဒေပြုမှတ်တွေမေးခွန်းထုတ်ခဲ့ကြတာပါ။ Zuckerberg ကတော့ Facebook အနေနဲ့မြန်မာဘာသာနဲ့ပေါ်ပြချက်တွေကိုစမ်းစစ်သုံးသပ်နိုင်မယ်လူပေါင်းဒါဇင်နဲ့ချီခံထားပြီးမြန်မာနိုင်ငံကအရက်ဖက်လူမှုဖွဲ့စည်းနဲ့လက်တွဲလောက်ကနေတယ်လို့နောက်ထပ်အလားတူလိုရက်တွေမကျော်အောင်ကြိုးပမ်းတော့မှာဖြစ်ကြောင်းလည်းကတိပြုပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံမှာတော့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဒီနဲ့တရားဆွဲဆိုခံထားရတဲ့ Writer's Dream တောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုကိုပြန်ရုပ်သိမ်းပေးဖို့ရှောက်ထားတာကိုတရားသူကြီးကဒီနေ့ထပ်မံပယ်ချလိုက်ပါတယ်။အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးတို့ပေါ်ဆွဲချက်တွေအတွက်ခိုင်လုံတဲ့အသက်တွေထောက်တာမရှိဘူးဆိုပြီးဒီအမှုကိုပြန်ရုပ်သိမ်းပေးဖို့သူတို့ရဲ့ရှင်နေဦးရဲလွင်ကရှောက်ထားခဲ့တာပါ။ရခိုင်ပြည်နယ်တာဝန်ကျရဲတွေစီကနေသတင်းချွတ်လက်တွေကိုမတရားရယူဖို့ကြိုးစားခဲ့တယ်လို့ဆွဆွဲပြီးသူတို့နှုတ်ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဒီနဲ့တရားဆွဲထားတာဖြစ်ကအပြစ်ရှိကြောင်ဆုံးဖြတ်မယ်ဆိုရင်တော့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။ရခိုင်ပြည်နယ်အတွင်းတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမျိုးရှင်းလင်းမှုတွေအကြောင်းသတင်းရယူဖို့ကြိုးစားရင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဒီသတင်းတော်နှုတ်ဖန်ခံခဲ့ရတာပါ။သူတို့နှုတ်ကိုအခုချိန်ထိဆက်လက်ဖန်ဆီးထားတဲ့ပေါ်အင်မတန်စိတ်ပြေရာကြောင်းနဲ့သူတို့ကိုအမြန်ဆုံးလွတ်ပေးဖို့ထပ်မံတောင်းဆိုကြောင်းရန်ကုန်အမေရိကန်တရုတ်ကလည်းဒီနေ့ညချင်းထုတ်ပြန်ထားပါတယ်။တကယ်တော့ကုလသမဂ္ဂအနောက်နိုင်ငံဆွေးရတွေနဲ့နိုင်ငံတကာလူခွင့်အဖွဲ့တွေကလည်းဒီဖန်စီတရားဆွဲတဲ့လူရဲ့ကြောင့်မြန်မာနိုင်ငံမှာလွတ်လပ်စွာပေါ်ထွက်ခွင့်နဲ့လူခွင့်ရေးဆက်ဆိုးနေတာကိုပြလိုက်တာဖြစ်တာမို့သူတို့ကိုအမြန်ဆုံးပြန်လွတ်ပေးဖို့ဆက်လက်တောင်းဆိုနေကြပါတယ်ခင
်ဗျာ။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့နဲ့ဒုက္ခသည်တွေကိုရှင်းပြနိုင်ဖို့ရည်ရွယ်ပြီးမြန်မာဆွေးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချက်ထားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကိုဒီနေ့မှပဲစတင်လိုက်ပါတယ်။နေရာချခီးစဉ်စဒီနေ့မှပဲမြန်မာကိုယ်စားလှယ်ဖွဲ့ဟာနှစ်နိုင်ငံနဲ့ဆက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေက Cox Bazar မြို့ကိုတွားရောက်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကတော့ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေအမြန်ဆုံးစတင်ကောင်တွေပေါ်နိုင်ပြီးချောချောမောမောဖြစ်ဖို့ဟာ ဒုက္ခသည်အရေးနဲ့ပတ်သက်လို့အရေးကြီးတဲ့အကြောင်းကုတုပလောင်ဒုက္ခသည်စကန်ကရွန်ဂျာရင်းနဲ့တွစ်ဆုံပြီးမှပဲပြောဆိုသွားပါတယ်။ကန်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညွန်ကစ်စကန်တွေကိုစီးနင်းတက်ခဲ့တဲ့ AIS စွန့်ရအုပ်စုကိုမြန်မာလူညွန်တပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရတာကနောက်ဆက်တွဲဖြစ်အင်းနီချင်းဘင်္ဂလားဒေ့ရှ်တင်ကန်ကိုထွက်ပြေးသွားခဲ့ကြတဲ့တိုင်းနယ်ချီရဲ့ဒုက္ခသည်တွေခြေထဲမှာတော့စိုးရိမ်မှုတွေရှိနေစေဖြစ်တဲ့အတွက်နေရရင်ပြန်ဖို့တွန်းဆုံနေကြတာပါ။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရေးရညှိနှိုင်းရေးဒီလက်ထောက်တွင်းမှုချုပ်အာဆူလာမိုလာကလည်းဒုက္ခသည်တွေနေရပြန်နေလို့တဲ့အခြေအနေမျိုးမှာမရှိသေးတဲ့အကြောင်းမချောင်းရင်ကတွားရောက်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်အစိုးတက်ချိန်မှာပဲပြောဆိုထားပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ဟောကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အချံဘေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထက်ဖော်ရမှာရေးကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာနိုင်ငံဘက်ကဆောင်ရွက်ချက်တွေကိုရှင်းပြဖို့ရည်ရွယ်ထားပြီးအထင်မှားအမြင်များတွေကိုခြေပြတ်သွားနိုင်အောင်ကြိုးပမ်းမှဖြစ်တယ်လို့အခုခီးစဉ်ကနေလည်းရလက်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်ထားတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်
။ကမ္ဘာပေါ်ကနေချောင်းတွေနဲ့တဘာဝရေးတန့်စင်စနစ်တွေဟာဆေးဝါးတွေဝင်ရောက်လာတာကြောင့်ညဉ့်ဉန်းကုန်ပြည်တဘာဝပတ်ဝန်းကျင်နဲ့သက်ရှိသတ္တဝါတွေကိုပါထိခိုက်နေပြီလို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဩစတြေးလျနိုင်ငံမြို့တော်ဗီယက်နမ်မှာလုပ်တဲ့ဆွေးနွေးပွဲမှာသိပ္ပံပညာရှင်တွေကအခုလိုညဉ့်ဉန်းစေတာပေါ့ရေးယူလှုပ်ဆောင်မှုမရှိရင်တော့2050ခုနှစ်ရောက်ရင်ဒီပြဿနာက65ရာခိုင်နှုန်းပိုဆိုးလာမှာဖြစ်တယ်လို့သတိပေးလိုက်ပါတယ်။ဒီဆေးဝါးတွေထဲမှာအကက်ကဲဖြောက်ဆေးဟော်မုန်းဆေးစိတ်သက်ကြပြေဆေးနဲ့ရရန်နှက်ဆေးဖြောက်ဆေးတွေပါပါတယ်။ဒီဆေးတွေကိုဆရာဝန်ကညွှန်ကြားတယ်လို့ဆိုင်ပြေမှာလည်းလူတိုင်းအလွယ်တကူဝယ်လို့ရပါတယ်။ဒီဆေးဝါးတွေကလူနဲ့တရိတ်ဆန်တွေအငြိချေစွန့်ရကတစ်ဆင့်ရှည်တဲ့ကိုရောက်ကုန်တာပါ။ဘာလို့လဲဆိုတော့ရေပြန်ဆန့်တဲ့ဆက်ရုံတွေအနေနဲ့လည်းဒီဆေးဝါးအငြိချေပမာဏအ ਨੇ ကိုပဲစစ်ယူပြန်တန့်စင်ပေးနိုင်လို့ပါ။ဒီဆေးဝါးအငြိချေတွေကြောင့်ငါးတွေဖားတွေနဲ့တောက်တက်တွေလိုကြောယူးရှိသွေးသရွာတွေရဲ့မိလိုက်မှုကိုထိခိုက်စေပြီးအိန္ဒိယမှာဆိုရင်ရောင်ရမ်းသက်သာစေတစ်ခုကြောင့်လင်းဒါတွေပါမြို့ပြိုနေပါဖြစ်ကဆေးမတိုးတဲ့ဘက်တီးရီးယားတွေလည်းဖြစ်ပေါ်စေတယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
ဒီလာစတဲ့ရဲ့ဗုဒ္ဓဦးနဲ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့ကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နှာစင်ကြရပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတိုက်နှက်ချီတဲ့ဒုက္ခသည်တွေအရေးပြေလည်ဖို့မှာဌာနေပြန်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ဒုက္ခသည်တွေကတော့ဖမ်းဆီးခံရမယ့်အရေးလုံခြုံရေးနဲ့ခွဲခြားဆက်ဆံမှုမရှိရေးကိုအလေးထားပြီးတော့ဆွေးနွေးခဲ့ကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာအစိုးရလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဌာနေပြန်နိုင်ရေးလုပ်ငန်းစဉ်ကိုရှင်းပြခဲ့ပါတယ်မြန်မာအစိုးရအဖွဲ့ဝင်တဦးအနေနဲ့ဒုက္ခသည်စခန်းကိုတွားရောက်တဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်အခက်အခဲတွေအလုံးပြည်လဲရေးအတွက်အရေးကြီးဆုံးကတော့ဌာနေပြန်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစတင်နိုင်ဖို့ဖြစ်တယ်လို့ဝင်ကြီးဒေါက်တာဝင်းမြတ်ရေးကပြောပါတယ
် So I really appreciate the government of the Bangladesh for your for their support to become
ဒုက္ခသည်စခန်းကိုတွားရောက်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအစီအစဉ်ပေးခဲ့တာအတွက်အထူးပဲကျေးဇူးတင်ပါတယ်တွေ့ဆုံဆွေးနွေးမှုကလည်းအောင်မြင်ပါတယ်ဒီအခြေအနေတွေကိုကျွန်တော်တို့အားလုံးကောင်းကောင်းသိရှိထားပြီးဖြစ်ပါတယ်ရေးကြည့်တော့ကတော့ဌာနေပြည်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစနိုင်ဖို့ပါပဲဒါမှအခက်အခဲအားလုံးကိုကျော်လွှားနိုင်မှာဖြစ်ပါတယ်နိုင်ငံသားလုပ်ငန်းစဉ်ကိုကျွန်တော်တို့ဘက်ကစ조사နေပြီးသူတို့အနေနဲ့တော့နိုင်ငံသားဖြည့်ရေးလျှောက်ထားရမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုသဘောတူထားပေမဲ့အခုချိန်ကြီးတော့မဆနိုင်သေးပါဘူး။ရိုဟင်ဂျာဒုက္ခသည်တိတ်ညက်ချီနေထိုင်နေတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဒီကနေ့တွားရောက်ပြီးဒုက္ခသည်40လောက်နဲ့တွေ့ဆုံခဲ့တာပါ။ဒုက္ခသည်တွေဆင်းရဲချို့တဲ့စွာနေထိုင်နေရတဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့သလိုမြန်မာပြည်ကိုပြန်လာဖို့လဲကန့်လန့်ခဲ့တယ်လို့ကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေတဲ့ဦးမောင်မောင်ကပြောပါတယ်
။ဟုတ်တယ်သူတာနေပြန်ရတော့သူပြောလာတိုင်းမစီရောမယ်မစီရှောင်းရမယ်ပြည်မနိုင်ငံသားရမယ်ရှင်းရှင်းရမယ်လို့ပြောတယ်။သူကရှင်တို့တို့ခံစားနေတဲ့ရှင်တို့နိုင်ငံသားကိစ္စတို့ရှင်တို့ဆုံးရှုံးခဲ့တဲ့ပဲဟိုအော်ဆာရိုသူနောက်တကူရှင်တို့ဂျီနိုဆိုင်းယူခံရတဲ့ဟာတို့ဘာမှလည်းတမပြောဘူးသူပြတာနဲ့ဘယ်လိုလဲရှင်တို့အဲလက်ခံနိုင်ပါမလဲသူအရှိတကူမှရှင်တို့လက်မခံနိုင်ဘူးလေသူယူရှေပါယူရှေပါလို့ပြောနေတာဘယ်လိုယူရှေရမှာလဲအဲ့ဒါပဲ
ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြရတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောဆိုနေပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုလက်မခံသလိုနိုင်ငံသားအဖြစ်လည်းအသိအမှတ်မပြုပါဘူးအခုထွက်ပြေးတိတ်ဆောင်နေရတဲ့ရိုဟင်ဂျာတွေကိုဌာနေပြန်လာပြီး NBC ကတ်လို့ခေါ်တဲ့နိုင်ငံသားစီစစ်ခံမဲ့သူတွေအတွက်တပ်သေးခံကတ်ပြားတွေရယူချပြီးတဲ့နောက်နိုင်ငံသားဖြစ်ရေးလုပ်ငန်းစဉ်ကိုလည်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့ပါတယ်ဒါပေမဲ့ဒုက္ခသည်တွေညရင်းပြန်ရေးဟာမိမိရဲ့သဘောဆန္ဒအတိုင်းသာဖြစ်ရမယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့တယ်လို့ကုတူပလောင်ဒုက္ခသည်စခန်းကဥမောင်မောင်ကပြန်ပြောပါတယ်ဒါပေမဲ့ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်အဓိကစိုးရိမ်ချက်တွေကိုတော့မြန်မာအစိုးရဘက်ကဖြည့်ရှင်းမပေးနိုင်သေးဘူးလို့လည်းသူကအခုလိုဆက်ပြောပါတယ်
။ဟုတ်တယ်ရှင်တို့အတူစိုးရင်ဒါကပထမဆုံးတက္ကသိုလ်ရင်ဒါကသူကကုလုံးကိုလေဟိုမတရားရှင်ပဲဆွဆွေးပြီးတော့အာစာဆိုပြီးတော့သူကအမိုးပွင့်တာတဲ့အမိုးလောက်တာတဲ့ဆက်ပြီးတော့ဖမ်းမယ်ဆိုပြီးတော့ပြောနေတာဟာတက္ကအရေးကြီးဆုံးပြနေတယ်။နောက်တက္ကကရှင်တို့နိုင်ငံသားပြမဟာရှင်တို့တခြားတိုင်းသားလေးဒူနီဒူဒန်ဒူမပြပဲနဲ့ဒီအတိုင်းဘူးစကံပြီးတော့ဘင်္ဂလီဆိုပြီးတော့သွားလိုက်လို့ရှိရင်ကျွန်တော်ဘာမှလည်းဘဝမှခင်စားမရှိဘူးလေမသွားနိုင်ဘူးလေအဲ့ဒါနကူကအတေကပြင်းနေတယ်လေနောက်လူယူရဲလေသူ့ရဲ့လူယူရဲကကျွန်တော်အာမခုဘူးမယူချဘူးကဘာလူယူရဲကိုလာဆောင်ကလူယူရဲလိုဝဲမယ်လေအဲ့ဒီသုံးခုကအတေကရှားနေတာ
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အကြောင်းမြန်မာအစိုးရဟာလည်းပြုပြင်ပြောင်းလဲသွားပြီဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒုက္ခသည်တွေကိုရှင်းပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ဒီကနေ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ပဲသူတို့ရဲ့လူလားချက်တွေကိုတောင်းဆိုဆန္ဒပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးခေါင်းဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကမနေ့ဖြန်မှာတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာပြည်ကဒုက္ခသည်တွေအရေးကိုဆွေးနွေးချမှာဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ကချင်ပြည်နယ်ဘက်ကစစ်ရေးတင်မာနေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။လက်တလောစစ်ရေးအခြေအနေတင်မာနေတဲ့ကချင်ပြည်နယ်မှာအစိုးရတပ်မတော်ဘက်ကဒီကနေ့နေ့ကင်းတနာရီလောက်ကစပြီးတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာအနီးကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုမန်စီနမ်တီဘက်မှလည်းအခြေနမ်တီဘက်မှအခြေစိုက်ထားတဲ့ KIA တပ်ရင်းတွေကိုလည်းတချိန်တည်းလေလို့ပစ်ခတ်တာတွေရှိနေပါတယ်။စစ်ရေးလေလာသူတွေကတော့ဖားကန်မြကြီးနာလမ်းမော်ကတရားညီနောင်တိုက်ပွဲအပေါ်လက်တုံပြန်တာဖြစ်နိုင်ပြီး KIA အပေါ်ကြီးကြီးမားမားထိုးစစ်ဆင်တာမဟုတ်နိုင်ကြောင်းသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖားကန်ကတရားညီနောင်အစိုးရတပ်စခန်းနဲ့တနိုင်းကလမ်းမုံပြည်သူစစ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့တနိုင်းဒေသကရွှေမော်ပင်းမော်ရှိရာနေရာမှာကြောက်ကြစစ်စင်ရေးနဲ့မိုင်းစစ်စင်ရေးတွေလှုပ်ဆောင်မယ်လို့သတိပေးချက်ထုတ်ပြန်ပြီးတဲ့နောက်ဒီကနေ့နေ့ကင်းမှာတော့တပ်မတော်ဘက်က KIA ရဲ့တပ်စခန်းနေရာတော်တော်များများကိုတချိန်တည်းလိုလိုတိုက်ခိုက်ခဲ့ပါတယ်KIA ဌာနချုပ်လိုင်စာအနီးကတိုက်ခိုက်မှုအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။အခုဒီတနာရီနနာရီလောက်မှဆင်းတော့ဒီကျွန်တော်တို့လိုင်စာနားတော့ဒီခါကျတော့တိကျတော့မသိဘူးခရဘုံလာနောက်ဘုံရလာတော့မသိဘူးကျွန်တော်တို့ဒီလိုင်စာတဲ့မှာဒီတိကျနေတယ်လေဒါတော့လည်းမကြည့်တော့ပြည့်ပြည့်တာပဲ။ဒါနဲ့ဆက်မှန်းတော့မသိဘူးဟိုဒီတန်းဟာတုံးပေါ့ကမ္မတုံနေနေနာအဒီနာလေးတို့ကတို့တော့သက်ခံတဲ့ပြစ်တာဆက်နေစီကိုပြည့်တယ်နောက်ဟိုကက်စစ်မှလည်းပုံမှန်ပြည့်နေတယ်ဒါတို့ကအားလုံးကရှင်ကျဲနာတို့ကပြည့်နေကြတယ
် KIA ရဲ့တမဟာတုံဟာမန်စီမြို့နယ်ဘက်မှာအခြေစိုက်ထားတာဖြစ်ပြီးတမဟာတုံလက်အောက်ခံတိုင်ရင်းစနစ်က KIA အရာရှိတဦးကလည်းသူတို့ဘက်ကအခြေအနေကိုအခုလိုပြောပါတယ
်ဒီနာရီနာရီတိုင်ရင်းပြည့်တော့ပါမန်စီမျိုးရမရှိဖို့ဒီမှာဒီကမဖြစ်တဲ့တိုက်ပွဲတောင်မဖြစ်ဘူး။ဆန်စီတဲ့နေရာတိုင်းဆန်စီနဲ့ကြီးရှိတဲ့နေရာတိုင်းဆန်စီဖြစ်တယ်လို့ပြောပြနေကြတယ်။
တမ89လက်အောက်ခံတပ်ရင်းတွေတက်လာနေတယ်လို့သိရကြောင်းလည်းပြောပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရှောင်တွေကိုကူညီပေးနေသူတဦးကတော့ဒီကနေ့ KIA တပ်စခန်းတွေပြစ်ခတ်တိုက်ခိုက်ခံရတဲ့အခြေအနေကိုအခုလိုပြောပါတယ်
အခုချင်းကျွန်တော်ကြားတာကတမဟာနေ့အောင်တော်မှာလည်းလက်နေကြီးနဲ့လည်းတာပြစ်တယ်အဲ့မှာလည်း
ดูอาทิตย์ใครเราไม่ดีว่าเองนี้เราในใบเราชื่อเรายินเสติมาติดเนี่ยเอ็นน้ำที่ในวินได้เนี่ยอะไรยินเสติเอ็มมาได้เรียนเนี่ยเรียนที่ในติดเนี่ยเราบางคนไรซะไรซะเอาวินคนเดียวอย่างนี้เอ็มเดียวอย่างเอ็มกันเนี่ยตัวคุณแม่ไรซะไปชั้นมาคิดเท่าไรชื่อเนี่ยเราคุณพี่โอชันคุณพี่โอชันมาว่าคุณพี่โอลาจินเนี่ยหาเอ็มมาญาติเอ็ดาตันญาติได้ชื่อเนี่ยรู้เท่าไรรู้จ้าเนี่ยเนี่ยตะการุมีเรื่องที่ชื่อเนี่ยพวก
နေရာတော်တော်များများကိုတချိန်တည်းမှာတိုက်ခိုက်လာတာကြောင့်တမ်ရော့က KIA အပေါ်ထိုးစစ်ကြီးတစ်ခုဆင်ပြီးတိုက်ခိုက်လာတယ်လို့သုံးသပ်တာတွေလည်းရှိပါတယ်။နိုင်ငံရေးစီရေးလေးလာသူဦးမမောင်ဆိုကတော့လက်ရှိတိုက်ခိုက်မှုအပေါ်မှာအခုလိုသုံးသပ်ပါတယ
်။မြပြည်သတင်းတွေရတော့လေတိုင်ရအများကြီးဖြစ်တာမရှိသေးတဲ့အတွက်ကြောင့်ထိုးစစ်ကြီးဆင်တယ်လို့ပြောလို့မရလို့ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့ရပိုင်းကသရဏီနောင်မှာတိုက်ပွဲတစ်ခုဖြစ်သွားပြီးတော့တမ်ရော့စစ်ကြောင်းတစ်ခုအင်အားချို့ကျန်မှုရှိတဲ့အခါမှာတော့တုံ့ပြန်မှုတွေရှိလာနိုင်တယ်လို့ကျွန်တော်တို့သတ်သာပါတယ်။အဲနောက်ကျွန်တော်တို့ပုံမှန်ဒီဘက်ဖြစ်နေတာ2-3လလောက်ရှိနေပြီတိုက်ပွဲတွေကနော်ပြန်ဖြစ်တာပေါ့။နောက်တနိုင်းကွယ်မှာလည်းပဲကြိုင်တိုင်းရင်းစလီကဆုတ်လာပြီးရနောက်ပိုင်းမှာပြန်ပြီးတော့မက်ဆစ်စင်နဲ့ဘာညာမင်းရဲ့ကြီးညာတဲ့အခါမှာဒီနေရာမှာတော့တိုက်ပွဲစုပြန်ဖြစ်နေမှာလေ။အဲကျန်နေပြုံးနေစပ်ပဲချမ်းမှာကတော့သူစစ်ကြီးကြီးမောင်မဖြစ်နိုင်မယ်လားလားမလောလောဆယ်မှာတော့မတွေ့သေးဘူးလို့ဆိုပါမယ်။
ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးဌာနကတော့အစိုးရတပ်မတော်ကကချင်ပြည်နယ်နေရာအနှံ့မှာထိုးစစ်ဆင်ဖို့အင်အားဖြည့်တင်းထားကြောင်းကချင်လူမျိုးတွေအပေါ် ethnic cleansing ခေါ်လူမျိုးစုအလိုက်ရှင်းလင်းတုတ်တယ်မှုတွေလှုပ်လာနိုင်တာကြောင့်အနေအထိုင်အသွားအလာသတိထားကြဖို့ထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်ဘက်မှာမြန်မာအစိုးရတပ်ကကချင်လက်နက်ကိုင်တပ်ဖွဲ့ KIA ရဲ့ဌာနချုပ်နာမထူးစစ်ဆင်နေတဲ့အခြေအနေကိုကိုမိုးစောပြောပြသွားတာပါအခုထိုင်းရေလုံငန်းပိုင်ရှင်တွေကအစိုးရကိုဆန္ဒပြပြီးငါးဖန်းလှွေတွေမထွက်တာဘာကြောင့်လဲဆိုတာကိုလည်းပြောပြပေးပါဦးမယ်ရှင်အေပြီလ10ရက်မနေ့ကထိုင်းနိုင်ငံပုခတ်မြို့မှာထိုင်းရေလုံငန်းပိုင်ရှင်တွေကအစိုးရရဲ့တင်းကျပ်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ငါးဖန်းလှေအစီး30ကျော်မထွက်ဖဲနဲ့ဆန္ဒပြခဲ့ကြတာပါထိုင်းနိုင်ငံရဲ့ရေလုံငန်းမှာမြမအပါဝင်ရွှေ့ပြောင်းလုပ်သမားတွေအပေါ်လူခွင့်ရေးချိုးဖောက်တာတွေလူကုန်ကူးတာတွေရှိတယ်ဆိုတဲ့သတင်းတွေကြောင့် EU ဥရောပတမကန်နဲ့အမေရိကန်နိုင်ငံတွေကစောင့်ကြည့်နေကြတာကြောင့်ထိုင်းအစိုးရကရေလုံငန်းတွေမှာဥပဒေချိုးဖောက်မှုမဖြစ်ရအောင်တင်းတင်းကျပ်ကျပ်ကင်တွယ်အရေးယူလာတဲ့အကြောင်းအစုံလင်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတွင်ကရေလုံငန်းတွေမှာမြန်မာနိုင်ငံသားရေလုံသားတွေဟာလူကုန်ကူးခံနေရတာတွေလူအခွင့်အရေးချိုးဖောက်ခံရမှုတွေအလုပ်ချိန်တတ်မှတ်မှုမရှိဘဲအတင်းအကျပ်ခိုင်းစေခံနေရတဲ့အပေါ်မှာလူအခွင့်အရေးအဖွဲ့တွေကဝေဖန်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံရဲ့ရေရွက်ပစ္စည်းတွေနဲ့ပတ်သက်လို့ EU နဲ့အနောက်နိုင်ငံတွေကမဝယ်ယူတော့ဘဲပိတ်ဆို့တော့မဲ့အခြေအနေထိဖြစ်လာတာပါဒီအတွက်ထိုင်းအစိုးရအနေနဲ့ရေလုံငန်းလုပ်ကိုင်နေတဲ့လုပ်ငန်းရှင်တွေအပေါ်မှာတင်းကျပ်တဲ့ဥပဒေတွေစီးပင်းစီးကပ်တွေချလာတာကြောင့်ဖူးခတ်မြို့မှာရှိတဲ့ရေလုံငန်းရှင်တွေကလေအစီး30ကျော်မထွက်ဘဲဆန္ဒပြခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ
်ဖူးခတ်မှာပဲပြတယ်အဲ့ဒါလေအစီး30ကျော်ဆိုတာလေခံကပ်ပြီးတော့ဆန္ဒပြတာပေါ့နော်အဓိကကတော့အဲ့ဒီ IUU ပေါ့ Elia and Register and Reporter ဆိုတာလေအဲ့ဒါနဲ့ပတ်သက်ပြီးတော့သူသဖြင့်ဟိုဥမာပြ ATM နဲ့လေသားတွေကိုပတ်စံလာလာရှင်းရမယ်ပြီးရင်လက်ကျန်ပတ်စံတွေဘလောက်ကျန်လဲပါညာဆိုတော့ဘန်စာကိုလက်ကျန်လို့ဆလစ်တို့အဲ့ဒါတွေကိုသူတို့ကပို့ရင်ပို့တော့ဆိုတော့ကျွန်တော်တို့စိတ်ကန်းလေသားဝင်ထွက်စစ်ဆေးတဲ့လေဝင်တဲ့စစ်ဆေးတဲ့ရုံးကိုပုံမှန်သတင်းပို့ရမယ်။ဒီမောင်းနဲ့ဒီမောင်းသမားအကူထားရမယ်တို့လုပ်ငန်းဝင်မှာအလုပ်ချိန်သတ်မှတ်တာတို့ဒီမှာတော့အဲ့ဒါတွေကိုတိကျထားပြီးဆန္ဒပြတာပေါ့
။ထိုင်းဆိုရအနေနဲ့ဒီလိုတင်းကျပ်မှုတွေလှုပ်လာတာဟာ EU နဲ့အနောက်နိုင်ငံတွေကလက်ခံလာအောင်လုပ်ခဲ့တာဖြစ်တယ်လို့လည်းအခုလိုပြောပြပါဗ
ျ။လူကုန်ကူးတာတို့ကျွန်မတို့လည်းလာကျွန်တော်ပြတရားတရားနာမှာခိုင်းစေတာဒီအဲ့လိုခိုင်းဆိုင်နေဆိုလို့ရှိရင်တို့ကဟိုစနစ်ပေါ်လေးနီးပညာကူညီနဲ့ဥမာ BMS လို့ခေါ်တဲ့ Vehicle Monitoring System ဆိုတာအဲ့ဒီကောင်ကြီးတက်ထားတယ်ဆိုတော့အဲ့ဒီလေတွေကအဲ့ဒီစနစ်နဲ့တို့ကဟိုမှာတို့ control center ပေါ်ကပေါ်ကနေတို့ကြည့်နေတယ်တို့ကချိုးပေါက်တယ်ဆိုတာနဲ့တို့ကအကုန်သိပြီလေသိပြီဆိုလို့ရှိရင်အဲ့ဒီလေကိုလမ်းပြီးတော့တို့ကနိုင်အကြောင်းကြမယ်ပြီးတဲ့အခါကျရင်ဆက်ပြီးတော့ကျူးလို့နေဆိုလို့ရှိရင်ဒါတို့ကရပ်ပြင်မဲ့ license သိမ်းမဲ့အဆင်ပြေမှာပေါ့လေထိုင်ရိုက်တယ်ဟိုဒါတွေလုတာပေါ့ဟိုလုရတဲ့အကြောင်းရင်းတွေကတော့ခုနကတို့ရေထွက်ကုန်တွေကို EU နဲ့ခုနဟိုအမေရိကတို့နိုင်ငံတွေလက်ခံအောင်လို့အတက်နိုင်ဆုံးထိုင်ရထိုက်ပြီးတော့လုပ်နေတဲ့သဘောပဲ
။ EBL 9ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းပတ္တနီမြို့နယ်မှာအလားတူလေလုံငန်းရှင်တွေကလေတွေမထွက်ဘဲဆန္ဒပြခဲ့ပါတယ်။အလားတူပဲဖန်ကားခရိုင်တွင်းကငါးလုပ်ငန်းအုပ်ဆောင်နေတဲ့လုပ်ငန်းရှင်တွေကလည်းဆန္ဒပြမှုတွေဆက်လုပ်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုတစ်ခါတော့စီးပွားဖြစ်ဆောက်လုပ်နေကြတဲ့တကြံမန်တပ်တွေအကြောင်းကိုပြောပြမှာပါ။ရန်ကုန်တကြံပွဲတော်အတွက်စီးပွားဖြစ်မန်တပ်ဆောက်ခွင်ကိုရန်ကုန်တိုင်းအစိုးရကအခုနှစ်မှပြန်ပြီးခွင့်ပြုလိုက်တာမှအရင်နှစ်တွေကထက်မန်တပ်အရေအတွက်ပိုများလာပါတယ်။မန်တပ်တွေကိုပြည်လမ်းမှာရှိတဲ့ခြံတွေထဲမှာသာအစိုးရကဆောက်လုပ်ခွင့်ပြုထားတာကြောင့်ပန်းရှင်တွေကငှားရမ်းကဈေးတွေကိုအရင်ကတည်းအဆမတန်တိုးမြှင့်ထားတယ်လို့တကြံမန်တပ်အစီအစဉ်သူတွေကပြောပါတယ်။နှစ်စဉ်အရှုံးအမြတ်တွက်ပြီးစီးပွားဖြစ်ဆောက်တဲ့တကြံမန်တပ်တွေအကြောင်းကိုတော့ကိုကောင်းဆန်ဟင်းကစူးစီးတင်ပြထားပါတယ်ရှင
်။ရန်ကုန်မြို့ကတကြံမှာလက်မှတ်တွေကိုအပြိုင်ဆိုင်ဝယ်ပြီးမန်တပ်ကြီးတွေမှာပျော်ပျော်ပါပါနှစ်တကူအားလျက်ကိုအတာရေးအပြင်ငွေကြေးနဲ့ပါဖြတ်သန်းခဲ့ကြတာဆယ်စုနှစ်နဲ့ချီရှိနေခဲ့ပါပြီ။တချိန်ကအတာတကြံပွဲတော်ကိုအင်အားလန်ကန်တော်ကြီးပလန်ကဘာအီဖျားလန်နဲ့ပြည်လန်းတွေမှာစီးပွားဖြစ်မန်းတဲ့ကြီးတွေအပြိုင်အဆိုင်တိဆောက်ဆင်နွှဲခဲ့ကြတာပါလက်ရှိအစိုးရအသစ်တက်လာချိန်မှာတော့ရန်ကုန်တကြံကိုယဉ်ကျေးမှုဓလေ့စရိုက်နဲ့ထုံလွှမ်းတဲ့အတာတကြံဖြစ်ရမယ်ဆိုပြီးပြီးခဲ့တဲ့နှစ်ကစီးပွားဖြစ်တကြံမန်းတဲ့ဆောက်လုပ်ခွင့်ကိုကန့်သက်လိုက်ပါတယ်ဒီနှစ်မှာတော့ရန်ကုန်တိုင်းအစိုးရကစီးပွားဖြစ်မန်းတဲ့တွေကိုပြည်လန်းတလျှောက်မှာသာဆောက်လုပ်ခွင့်ပြုထားတာဖြစ်ပါတယ်အခုလိုစီပင်ပိုင်မြေမဟုတ်ပဲကိုပိုင်အင်ချန်တွေထဲမှာသာဆောက်လုပ်ခွင့်ပြုလိုက်တဲ့အတွက်မြေငှားရမ်းကဈေးတွေအဆက်မတန်များနေတယ်လို့တကြံမန်းတဲ့စီစဉ်သူတဦးဖြစ်တဲ့ကိုထက်လင်းကပြောပါတယ
်ဟုတ်ပါကြတော့ပါကြတော့ချက်ပြည်လန်းဟန်ကြတော့ချန်ကိုပိုင်ချန်တွေပေါ့ချန်တွေကိုငှားပြီးတော့ကျွန်တော်ဆောက်ရတော့ဈေးကအရန်များသွားတာပေါ့ဟုတ်ရင်အစိုးရကချပြည့်စီပင်ပိုင်ပါဆိုရင်တော့ကိုအဆင်ပြေတာပေါ့ငန်းငါတက်တက်သားနဲ့သူတို့ရဲ့စီကံလိုက်နိုင်ရင်ကိုအဆင်ပြေစီကံဖောက်အောင်တော့သူတန်ကြီးတော့စီပင်ကတော့ဖြတ်တာပေါ့ဟုတ်စီကံလိုက်နိုင်တော့ဒီပိုစစ်တွေပါရဆာအကုန်ပြန်ထုတ်လို့ရတယ်ဟုတ်ဘလောက်ကြီးချင်းချင်းမမနေရာတော့ကဘာမှပြေးချင်မလို့ဆိုဒီမှာကတော့ဆယ်သားသားနေတယ်ကလာ
ပြီးခဲ့တဲ့နှစ်ကတော့စီးပွားဖြစ်တဲ့ကြံမန်းတက်တွေကိုလုံးပိုင်ကွင်းကန့်တက်လိုက်တာကြောင့်အရှုံးတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့ဒီနှစ်ကြံမှာတော့မန်းတက်တွေတိုင်းမှာလူပြည့်နေမယ်လို့ဘာရက်မန်တက်စီစဉ်သူမတူတို့ကသုံးသက်လိုက်ပါတယ
်။ပြောမနစ်ကတော့အဲ့လိုမျိုးအနာကတ်မှဆိုတော့ညီမတို့လည်းတော်တော်ရှုံးပါတယ်။မနစ်ကတော့တော်တော်ကြီးဒါရှုံးတော့ပျော်ခြင်းလို့ကဲကြတာပေါ့နော်။ပျော်ခြင်းလို့ဆက်လုပ်တာပေါ့။မနစ်ကဆိုလည်းပြဿနာအများကြီးကြုံရပါ။ဒီနှစ်ကအဲ့လိုမရှိပါဘူး။ဒီနှစ်ကတော့ဒီမန်တက်တိုင်းလိုလိုသူ့ဟာနဲ့သူလူပြည့်မယ်ထင်တာညီမတို့လည်းအခုမန်တက်ကတော်တော်လူများနေပါပဲ။ရောင်းရတာလည်းတော်တော်ကြီးရောင်းရနေပါလိမ့်ရှင့်။ခက်ခဲရတာတိတ်မရှိပါဘူး။မန်တက်တိုင်းလိုလိုလူပြည့်မယ်ထင်တာပါပဲဟုတ်။
ရန်ကုန်တကြံကိုပုံမစီကားတိုက်မြိုက်ပြီးမန်တဲ့အရေးအတွက်ပုံမများပြားစွာနဲ့ကျင်းပနိုင်ရေးအတွက်ဝင်းကြီးချုပ်ဦးဖြိုးဝင်းသိန်းဦးဆောင်တဲ့တိုင်းဒေသကြီးအစိုးရကကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ခဲ့တာမှာလမ်းလျှောက်တကြံကိုဒီနေ့မှပထမဆုံးကျင်းပဖို့လဲပါဝင်ပါတယ်။ရန်ကုန်လမ်းလျှောက်တကြံကိုတော့မဟာဗန္ဓုလပန်းချံကံတော်ကြီးမြေပရိသာကျွန်းနဲ့ကံတော်မင်းပန်းချံတွေမှာကျင်းပသွားမှာလဲဖြစ်ပါတယ်ခင်ဗျာ။
ရာရှိများရှင်မြမရိုးရအတာတကျပွဲတော်ဒီသတင်းပတ်မှာစတင်ပါပြီအတာတကျကာလမှာခက်ရက်ဖြစ်တာတွေအပျော်လွန်တာတွေလည်းမကြာခဏကြုံရလေရှိတတ်ပါတယ်ရိုးရနှစ်သိက္ခူတကျမှာဝန်းနေစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးချမ်းချမ်းဖြတ်တန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြည်စည်တင်တာတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေအနေနဲ့လည်းကိုယ့်ရဲ့အထွေအကြုံတွေပဲဖြစ်ဖြစ်ဆောင်ရွက်ရှောင်ရွက်လုပ်တင်တာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bubbies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စတိကတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းစီစဉ်တွေကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုလာမယ့်စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-332-382-999 bamis@voanews.com ဆိုတဲ့ email လိပ်စာတို့ကိုဆက်သွင်းနိုင်ပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပါရှင် VOA မြန်မာပိုင်းရဲ့ AB 17ရဲ့ဗုဒ္ဓနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ58 kHz 9335တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုညပိုင်းမှာတော့တကြံတွင်းအရေးပြားနေလောင်တန်းကာကွယ်ရေးလူထုကြမ်းမာရေးအစီအစဉ်နဲ့အတူမြန်မာအရေးသုံးသပ်ချက်မှာတော့
သဘောထားကွဲလွဲတာကတတ်တတ်ပေါ့ဗျာ။ဒီမျိုးသားယဉ်ကျေးစီဆိုတာမှာဟုတ်တခိုးနဲ့အလွဲသုံးစားသမားမပါဘူးတိုင်းပြည်မျက်နှာအောင်လုပ်သွားတာပဲဆိုတော့အခြေအနေတခုရောက်လာ
နိုင်ငံတကာမှာလို့မြန်မာနိုင်ငံမှာရောအဂရိလိုက်စားမှုဆွဲချက်နဲ့ခေါင်းဆောင်ဟောင်းတွေကိုအရေးယူလို့ရမရဆိုတာတွေကိုရှင်းနေဦးသိန်းတန်းဦးနဲ့ဆွေးနွေးထားတာနားဆင်ရမှာပါအဲဒီနောက်အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့လူရုကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်တကြမှာအသားရည်ကိုစနစ်တကျထိမ့်သိမ်းကာကွယ်ခြင်းမရှိဘဲရေကစားခဲ့မယ်ဆိုရင်အရေးပြားထိခိုက်ပျက်စီးနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်သင့်တဲ့အကြောင်းဒေါက်တာတန်စောကစီစဉ်တင်ဆက်ထားပါတယ်ရှင
်ဘယ်လာမှဆင်နွှဲရမယ့်တကြံပွဲတော်ရက်တွေဟာတဖြည်းဖြည်းနီးကပ်လာနေပြီဖြစ်ပါတယ်တကြမ်းမှရေကစားကြမဲ့သူတွေနဲ့အပန်းဖြေခီးထွက်ကြမဲ့သူတွေဟာပူပြင်းတဲ့နေအောင်ကြီးကိုစနစ်တကျကာကွယ်မထားဘူးဆိုရင်အသားအရည်ပျက်စီးမှုတွေကိုကြုံတွေ့ရနိုင်တယ်လို့ကံပကံရွေးစီဆေးရုံမှအရေးပြထုကူဆရာဝန်ဖြစ်သူဒေါက်တာရင်လိုင်ဝင်းကပြောပါလဲ
နေအောင်ကြီးအောက်မှာရေကစားမဲ့ဆိုရင်ပေါ့နော်အရေးပြအဓိကတော့နေအောင်ကအရင်ပြင်းတယ်လေအဲ့တော့နေအောင်ကြီးကြောင့်အရေးပြလောင်တာပေါ့ဆန်ပန်းရတာမျိုးပြီးဒီရေကစားပြီးနောက်ပိုင်းမှာအသားမဲသွားတာမျိုးပေါ့နော်ဒီအသားရေ6တွေ့သွားတာမျိုးအဲ့လိုမျိုးရေချောင်းရောဒီနေချောင်းရောပေါ့နော်နှစ်ခုလုံးကြောင့်အဲ့လိုပျက်စီးမှုတွေဖြစ်နိုင်ပါတယ
်နေအောင်ကြီးတန်ကြောင့်အသားရေထိခိုက်ပျက်စီးမှုတွေကိုရော့ကျစေဖို့အတွက်နေအောင်ကလေးစေးတွေကိုအသုံးပြုတဲ့သူတွေလည်းရှိကြပါတယ်နေအောင်ကလေးစေးတွေကိုအသုံးပြုမယ်ဆိုရင်နေအောင်ထဲမှာထွက်ခင်မိနစ်30အလိုတည်းကကြိုတင်လိမ့်ထားသင့်တယ်လို့အလပရေးရာဆရာဝန်ဖြစ်သူဒေါက်တာဝေယံဖြူကပြောပါတယ
်ကိုကနေပူထဲထွက်တော့မယ်ဆိုလို့ရှိရင်အဓိကကာဖို့ဟာကိုမှာအုတ်ထုံတို့နော်အဲ့လိုမျိုးအရေးအောင်မှနေဖို့တော့နေအောင်ကစေးလိမ့်ဖို့တော့အဲ့ဒါမျိုးကတော့လူတိုင်းနည်းနည်းတော့သိကြတယ်တို့တော့ဘလို့လိမ့်ရမလဲဆိုရင်အဲတကြံထွက်မယ်ဆိုလို့ရှင်သူကနေပူထဲမှာထွက်ခင်နိုင်ဝက်လောက်ကြိုလိမ့်ရတယ်နေအောင်ကစေးအခုလိမ့်အခုချက်ချင်းသူ့ရဲ့အာနိသင်မပြသေးဘူးသူကနိုင်ဝက်လောက်ကြိုလိမ့်ရပါတယ်သူဒီအကယ်၍နေပူထဲမှာကိုကအကြိုင်းနေမယ်ဆိုနှစ်နာရီချားတစ်ခါပြန်ပြန်လူးရပါတယ်နောက်တစ်ခုကရေနဲ့ဆော့မယ်ချွေးထွက်တဲ့ရေနဲ့ဆော့မယ်ဆိုရင်တော့သူကနိုင်ဝက်တစ်ခါကိုပြန်လူးရပါတယ်အဲ့ဒါမှပဲ effective ဖြစ်တာပါနောက်တဲ့အရေးကြီးဆုံးတစ်ချက်ကကြတော့ကိုကနေအောင်ကစေးလိမ့်ထားလို့နေပူတန်တရာရာခိုင်နှုန်းကာကွယ်ဖို့ဆိုတာမဖြစ်နိုင်ပါဘူး။သူက63ရာခိုင်နှုန်းကနေ68ရာခိုင်နှုန်းလောက်ပဲကာနိုင်တာပါ။အဲ့တော့တချို့ကနေအောင်ကစေးကိုတုံးပြီးတော့ငါနေပူမလောင်ဘူးဆိုပြီးတော့အကြိုက်နေအောင်ကစေးမလိမ့်ထားတဲ့လူတွေထက်ပိုပြီးနေလောင်တာတွေ့ရတတ်တယ်။ဘာဖြစ်လို့လဲဆိုတော့သူကကိုငါနေအောင်ကစေးလိမ့်ထားတယ်ဆိုပြီးတော့နေပူတဲ့အကြိုင်းနေမိတာပေါ့အဲ့ဒါကြောင့်မလို့ဖြစ်တတ်ပါတယ
်တကြံရေကစားမဲ့သူတွေနဲ့အပန်းဖြေခီးထွက်ကြမဲ့သူတွေဟာအသားရည်ပျက်စီးမှုနည်းပါးစေဖို့အတွက်ကြိုတင်ပျက်စီးမှုတွေကိုပြုလုပ်ထားတဲ့မှာလေအသားရည်ပျက်စီးမှုနည်းနိုင်သမျှနည်းအောင်ဘယ်လိုနေထိုင်စားသောက်သင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာရင်လိုင်ဝင်းကအခုလိုပြောပါတယ
်90နာရီကနေညနေ4နာရီနေကိုရှောင်လာတော့အကောင်းဆုံးပေါ့နော်မရှောင်နိုင်ဘူးဆိုလို့ရှင်လည်းအဲ့လိုမျိုးသွားမယ်ဆိုလို့ရှင် sand block လိမ့်တာ sand block ကို2နာရီချားတစ်ခါပြန်လိမ့်ပေးရမျိုးပေါ့ပြင် sand block လိမ့်နေဆိုလို့ရှင်လည်းတော့အနည်းဆုံး SPF 30ကနေပြီးတော့60အတွင်းပေါ့နော်အဲ့လိုမျိုး SPF ပမာဏအလောက်ပါတဲ့ sun block မျိုးလိမ့်ပေးရမယ်2နာရီချားတစ်ခါပြန်လိမ့်ပေးရမယ်နောက်တစ်ခုကကြတော့ဒီခုနပြောခဲ့သလိုမျက်မှန်တက်တာပြီးရင်ဒီအုတ်ထုပ်ပေါ့နော်အုတ်ထုပ်ဆိုလို့ရှိရင်လည်းဒီမျက်နှာတစ်ခုလုံးကိုအရေးရစေမယ်အုတ်ထုပ်ကြီးကြီးပေါ့အဲ့လိုမျိုးဆောင်းပေးရမျိုးပြီးအရေးထဲမှာတက်နိုင်သလောက်ပေါ့တကြံတွင်းရေကစားမယ်ဆိုလို့ရှိရင်လည်း
ဒီတက်နိုင်တဲ့လောက်အရေးအောက်မှာရေးခဲ့စားရမျိုးပေါ့နော်အပြင်ထွက်မယ်ဆိုလို့ရှင်လည်းဒီပုံမှန်အပြင်ထွက်မယ်ဆိုလို့ရှင်လည်းနေရောင်ဒီတန်းဒီကောက်ဝဲအောင်ထိဆောင်းတာမျိုးပေါ့အဲ့လိုမျိုးလုပ်ပေးရပါမယ်။ဒါမှမပြင်းထန်တဲ့နေလောင်တဲ့အရင်းနဲ့တန်းညူမဲတာတွေဟာလာပိုင်းအတွင်းမှာသူ့လိုလိုရောင်းနေတတ်တာတောင်းနိုင်ပါလေ။ပြင်းထန်တဲ့တားရည်ပြည့်စုံမှုတွေနဲ့ကျုံတွေးခဲ့
င်ယူပေးရမှာဖြစ်ပါတယ်။နောက်တစ်ခုကတော့အသားမဲသွားရဆိုရင်ကတော့ဥပမာဟောပေါ့ဟိုအသားပြန်ဖြူစေရဲ့ treatment တွေပေါ့နော်ဆရာဝန်နဲ့ဒီအလားပါရေးရဆရာဝန်တွေနဲ့တရားတိုင်ပင်ပြီးတော့လေဆာဒီမျက်နှာမှာအမဲဆက်တွေထွက်တယ်အဲ့လိုမျိုးဖြစ်လာဆိုလို့ရှင်လဲလေဆာပစ်တာမျိုး chemical peeling ပေါ့ဒီ chemical နဲ့မျက်နှာကိုပြန်ပြီးတော့အမဲဆက်တွေကိုဖယ်ရှားပေးရမျိုးပေါ့နော်အဲ့လိုမျိုး treat လုပ်လို့ရပါတယ်အခုနောက်ဆုံးဟိုအောင်မြင်ဆုံး treatment ကတော့ဒီသွေးရည်ကြီးပေါ့နော်ဒီကိုယ်ခန္ဓာကိုယ်တွေကခုနပြောသလိုအပြင်ကနေပြီးလေဆာဖြစ်တာမျိုးတွေဒီ chemical peeling လုပ်တာမျိုးတွေမဟုတ်ဘဲနဲ့မှာဒီခန္ဓာကိုယ်ရရတဲ့တွေးရည်ကြီးကိုဒီမဲတဲ့နေရာတွေကိုပြန်ထိုးပေးရမျိုးပေါ့နော်အဲ့လို treatment တွေလည်းလုပ်လို့ရပါတယ်ရှင
်။တကြံကာလမှာအသားရည်ကိုစနစ်တကျထိမ့်သိမ်းကာကွယ်မှုမရှိဘဲရေကစားခဲ့မယ်ဆိုရင်အသားရည်ထိခိုက်ပျက်စီးမှုတွေကိုကြုံတွေ့ရနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ။
သတ်တန်းစာစီစဉ်တင်ဆက်ပေးနေတဲ့လူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရပြီးအခုမြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။အခုတလောကဘာနိုင်ငံတချို့မှာသမရဟောင်းတွေကိုရာဒူးစီစဉ်တုန်းကကျူးလွန်ခဲ့တယ်ဆိုတော့အာဂရီလိုက်စားမှုဆွဲချက်တွေနဲ့ပြစ်ဒဏ်ချအရေးယူတာတွေတွေ့နေရပါတယ်။မြန်မာနိုင်ငံမှာကောအာနာစီစဉ်ကကိုဂျိုးစီးပွားအတွက်ဥပဒေချိုးဖောက်ခဲ့ကြသူတွေကိုလွတ်ငြိမ်းခွင့်ပေးထားတင်ပါသလား။2008ဖွဲ့စည်းပုံကသူတို့ကိုအကာအကွယ်ပေးထားပါသလား။သူတို့ကိုအရေးမယူနိုင်ရင်အဂတိတိုက်ဖြတ်ရေးလုပ်ငန်းတွေထိထိရောက်ရောက်ရှေ့တိုးနိုင်မှာလားလူခွင့်ရေးရှင်နေဦးသိန်းတန်ဦးနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဆရာဦးသိန်းတန်ဦးခင်ဗျာကျွန်တော်ပြည်ရဲ့ပတ်တွန်းကရှင်းနေအဖြစ်ဆောင်ရွက်ခဲ့တဲ့သမရဟာတရားဥပဒေစနစ်ယိုယွင်းနေရကိုပြုပြင်နိုင်ပါမလားဆိုတော့ကျွန်တော်အစီအစဉ်လုပ်ခဲ့ရပါတယ်တိုက်ဆိုင်မှုပဲလားအဲ့ဒီဟာကြီးရပဲတော့ကျွန်တော်မသိဘူးပေါ့ဆရာဆရာဘာမှပြထားလို့ဆိုပိုသိပါလိမ့်မယ်အခုတရားသူကြီးတချို့လက်ပေးလက်ယူမှုနဲ့တရေယူလို့တော့တင်းချောင်နေရပါညာကြားရဆရာအဲ့ဒါအဆက်ဆက်ကောရှိလားဆရာဆရာပဲလို့မြင်ပါလေအဆက်ကောင်းတယ်လို့ပြောရမလားအဆက်ဆက်မရှိသေးတဲ့အောင်ဒီသမရလက်ထက်မှာတရားဥပဒေယူရင်းနေမှုကိုပြုပြင်ဖို့ဆက်လာပြီးတို့ပြောရမလားဆရာ
ဟုတ်ကဲ့ဟုတ်တို့တိုက်ဆိုင်တာလည်းဖြစ်နေပါလေနောက်အခုအခြေအနေကလည်းပဲဒီတရားစီရင်တဲ့ပတ်သက်လို့ဒီjudicial institution တွေကသူ့ပြည်ကြောင်းနိုင်မှုတွေလုပ်တဲ့အချိန်တွေတော့တိုက်ဆိုင်နေဆရာတက်လာတဲ့သမရနဲ့ဒီဗီဒီယိုရှင်းနေတဲ့ရုံးတို့ဗီဒီယိုတရားတော်ချုပ်တို့ကျန်တဲ့သက်ဆိုင်ရာ policy တွေညီညွတ်နဲ့ဥပပေါင်းဆောင်ရွက်ဖို့အချိန်ကျနေပြီအဲ့ဒါဆိုရင်တရားစီရင်ရာဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားစီရင်စနစ်ကနေပြီးတော့လူမှုကိုဥပဒေထိရင်းနဲ့ချက်မှုကာကွယ်နဲ့အချိန်တွေရောက်လာနိုင်တယ်လို့ကျွန်တော်မျှော်လင့်နေတယ်
ကျွန်တော်တကယ်တော့ဒီနေ့အဓိကမေ့ချင်တဲ့ကိစ္စကတော့အဂတိလိုက်စားမှုနဲ့ပတ်သက်ပါတယ်ဆရာ။ဘာကြောင့်လဲဆိုတော့ကဘာပေါ်မှာဒီနေ့သမဏတောင်ထမ်းဆောင်ရတဲ့ပုဂ္ဂိုလ်တချို့ပေါ့လေ။ဒါအဂတိလိုက်စားမှုနဲ့အဲပြန်လဲဆွဲဆူခံရတယ်။တောင်ကိုရီးယားမှာဆိုရင်ထောင်နှံနှစ်စီပဲချမှတ်လိုက်တယ်။အခုဘရာဇီးလ်မှာလည်းပဲလူလာဒဆိုဗာကိုတရားရုံးကဒီကိစ္စနဲ့ဖမ်းဖို့အမိန့်ထုတ်တော့ဒီကနေ့ပဲအခုပဲကျွန်တော်တို့အဖမ်းခံလိုက်တယ်ဆိုတော့သတင်းတက်လာပြီဖြစ်ပါတယ်ခါတောင်အာဖရိကမှာအဲ့လိုကိစ္စတွေအများကြီးရှိနေပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအဂတိလိုက်စားမှုဟာတော်တော်လေးအရေးကြီးတဲ့ပြဿနာဖြစ်ပါတယ်အာဏာရယူခဲ့တဲ့လူတွေတာဝန်ထမ်းဆောင်ခဲ့တဲ့လူတွေကိုအဲ့ဒီလိုအရေးယူနိုင်တဲ့အခြေအနေဗမာပြည်မှာတော့နောက်ပြန်အကျိုးဆက်မှုမရှိစေရဆိုပြီးတော့ကန့်သတ်ထားတာရှိသလားဆရာနောက်တုံးပြန်
ဟုတ်ကဲ့ရှိနေတယ်ဗျဟုတ်ကဲ့နောက်တုံးပြန်လို့မရဘူးကျွန်တော်တို့ဒီအစိုးရအဖွဲ့တွေကိုပေါ်ပြီးအောင်ဆရာဦးတွေမှာပေါ်ပေါက်ခင်ကလုပ်ငန်းဆောင်ရွက်ခဲ့တဲ့ဒီစားများအတွက်ရည်ဆောင်ခြင်းမရှိသေးရလို့တားမြစ်တာတော့ရှိတယ်ဗျ။တို့ရတယ်ဥပဒေသဘောအရတော့ဒါကဟိုဒီတာဝန်ထမ်းဆောင်တဲ့အခါမှာဟိုသဘောယူနေဖြစ်လုပ်ငန်းဆောင်ရွက်တဲ့ဒီစားတွေအဲ့ဒါတော့ဖြစ်တယ်။အဂတိလိုက်စားမှုအတွက်တော့တားမြစ်လို့မရဘူးလို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့။နိုင်ငံတာဝန်ထမ်းဆောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံအကျိုးဥဒိဋ္ဌာပြီးလုတ်တဲ့နေရာမှာမှားတာယွင်းတာကိုဆိုရင်တော့ဒါအကျိုးအရေးလို့မရောက်ပေါ့ဆရာကျွန်တော်နားလည်တာဟုတ်တယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်
ကိုကျိုးစီပွားအတွက်တိုင်းပြည်ရဲ့ဘဏ္ဍာကိုအလွဲသုံးစားလုတ်ခဲ့ရဆိုရင်တော့ဒါ မြန်မာနိုင်ငံမှာလည်းလုံမဲ့ဆိုရင်လုံနိုင်တဲ့အခြေအနေရှိရပေါ့
တကယ်တော့ဥပဒေသဘောအရတော့ဒါရှိတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတွေကအကုန်လုံးအပြည့်မတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုအများကြီးပြင်းနေရတာပဲလုံကန်နိုင်ပြီမဲ့မလုံနိုင်တဲ့အချက်တွေပေါ်နေတာရှိတယ်ဗျာမတော်မတရားလုပ်သွားတာတွေကိုကျိုးစည်းဝါးအတွက်တုတ်တော်တာတွေဓာတ်တွေရှိတယ်ဗျာတို့ရရင်ကျွန်တော်တို့မှာအကြောင်းကြောင်းထောက်ရတာပေါ့ဗျာကြောင်းကြောင်းထောက်ပြီးတော့ဒီမလုံနိုင်သေးတာတွေရှိတယ်အခြေအနေတစ်ခုမှာတော့ဟိုတစ်ဖက်ဒီဒါဝင်ရှိရဲ့ဒီဒီအားစုအားလုံးပါဝင်ပြီးတော့မှဟာဒါဟိုသဘောထားကွဲလွဲတာကတတ်တပ်ပေါ့ဗျာအဲ့ဒီမျိုးသားရင်ကြားစီဆိုတာမှာဟိုတခိုးနဲ့အလွဲသုံးစားကမှမပါဘူးတိုက်ပြီးမျက်နှာအောင်လုတ်သွားတာပဲဆိုတော့အခြေအနေတစ်ခုရောက်လာတယ်အဲ့ဒီကိစ္စတွေပေါ်လာတယ်ခင်ဗျာ
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီကိစ္စကိုဆွေးနွေးကြတာဟာဘာမှမနာလိုစရာသူတို့ကိုမျက်နာစီခြင်းတဲ့သဘောလုံးဝမပါပါဘူးရှင်နော်အဲ့ဒါကိုစဉ်းစားလင်းပြောခြင်းပါလေကျွန်တော်ကတကယ်တမ်းဖြစ်တင်တာကိုတိုင်းပြည်ဘလောက်မျက်နာခဲ့ရတယ်လဲအဲ့ဒါကိုအဖတ်ဆယ်ဖို့ရဲ့နောက်တစ်ခုကဒီလိုလှုပ်လိုက်မှလည်းပဲအခုမြန်မာနိုင်ငံမှာအဂတိတိုက်ဖြတ်ရေးကော်မတီဆိုတာဖွဲ့ပြီးတော့လုံနေတဲ့လျှော့တွေကပုံပြီးထိတိယောက်ဖြစ်လာမယ်လို့ထင်လို့ကျွန်တော်ပြောတာပါဟုတ်ကျွန်တော်လ
ည်းသဘောတူပါတယ်ခင်ဗျာကျွန်တော်လည်းဟိုဒီတိုက်ကြီးကသွားနေတဲ့ဒီအမျိုးသားရင်ကြားစီပေါ့ဒီကျွန်တော်တို့နောက်ချက်မဖြစ်စေချင်ပါဘူးဒါပေမဲ့တတိယဒီအိဗေတတ်မှတ်ချက်လဲကျွန်တော်တို့ဖွင့်ရမှာပေါ့ဗျာခုနပြောသလိုပဲတိုင်းပြည်ရဲ့လုပ်ငန်းတွေလုပ်ကန်ဆောင်တဲ့အခါမှာဖြစ်ခဲ့တဲ့ပြဿနာတွေရှိတယ်မတူတဲ့နိုင်ငံရေးအမြင်နိုင်ငံရေးအုပ်စုတွေနဲ့ထိတ်တိုက်ကြွေးကြတာတွေရှိတယ်ဒါတွေကိုကျွန်တော်တို့ဘာမှပြောရမှာမရှိပါဘူးတို့ရရင်တူးချင်းအရာတိုင်းပြည်ကိုညှနာသွားအောင်ဟိုမှာတရက်ကို300ရတဲ့နေရာကိုဘုံမတပြေကိုငွေတထောင်နဲ့နှားသွားတဲ့ဒီစားမျိုးတွေဒါဓာမျိုးကိစ္စနောက်တစ်ခါတန်းကြီးရဲ့ညီတွေကိုမတော်မတရားတခြားလူမတရားမြတ်ဆုံးရအောင်အတွက်ဈေးပေါ်ပေါ်နဲ့တန်းကြီးနဲ့နာအောင်ပြေးသွားတဲ့ဒီစားမျိုးတွေကြတော့ဒါကြတော့ခုနအမျိုးသားတယ်တဲ့ညီကြီးကိုရင်ကြားစီမှာပါမယ်မထင်ဘူးပြဒါက corruption bribery and corruption ဒီစားဒါမျိုးတွေကတော့အရေးယူနေတယ်ဥပမာအရင်ညောင်းတဲ့တရားဗျညောင်းတဲ့တရားကျူးကြပြီးတည်လူတည်နောက်ထပ်တရားတွေလည်းကျွန်တော်ဘယ်သူမှတာဝန်မခံဝင်ဘူးအဲ့ဒါမျိုးဟာဒီတိုင်းတိုင်းကြည့်နေတဲ့ဒီစာမျိုးမဟုတ်ဘူးကျွန်တော်တို့ဘက်ကတော့ဘုံတည်းဆရာလိုပဲကျွန်တော်လည်းတာပါစီနာပါစီမရှိပါဘူးတို့ရရင်တိုင်းပြည်အကျိုးလူမှုအကျိုးအတွေတချို့အရေးယူဆောင်တဲ့ဒီစာတွေအရေးယူတဲ့လို့ကျွန်တော်ထင်တယ်ဒါမှလည်းအာဂရိလိုက်ချမ်းမှုတိုက်ချင်ကြီးကော်မရှင်ဆိုတာတိတ်ပဲရှိလာပါလိမ့
်ဟုတ်ကဲ့နောက်တစ်ခုကဒီသူတို့ရဲ့မသမာမှုနဲ့အခြေခံပြီးတိဆောက်လာခဲ့တဲ့စီးပွားရေးအဆောက်အအုံတွေမြန်မာနိုင်ငံမှာတချို့လည်းပဲတော်လေးကြည်ကြီးမမခိုင်ခိုင်မမဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီဟာတွေကိုနောက်ကြောင်းပြန်ပြီးတော့အကြိယာကြောင့်လည်းအေးအေးယူလိုက်ရင်အခုလောလောဆယ်မှာတိုင်းပြည်အတွက်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်နိုင်တဲ့အခြေအနေရှိပါသလားကွန်ထရိုးလုပ်ငန်းကျဆင်းသွားနိုင်စရာတို့အလို့သမားတွေအလို့ပြုတ်ဖြစ်ကုန်တာတို့အဲ့လိုနစ်နာစရာအကြောင်းများရှိနေလို့လားဆရာအဲ့ဒါရောငက်ွက်စရာအခြေလို့ထက်တွေ့ရမှာလောလောဆယ
်ကတော့ကျွန်တော်ထင်နေရဟုတ်ကျွန်တော်တို့စီးပွားရေးတော်တော်များများကတော့ဒီမဒမာတို့လည်းထဲရောက်နေလို့ကျွန်တော်တို့ပြောရမှာပါပဲ။ဒီငွေတွေအားကြီးထားတဲ့ညီတွေတကယ်ကိုစနစ်တကျနဲ့အကုန်ထုတ်ယူထားပြီးတော့ဒီဟိုရှိကနာမည်ကျွန်တော်ပြီးနာမည်ပေါ့ဆရာရယ်နာမည်ခံထားတဲ့လူရောနာမည်မခံမနဲ့ပြန်ရောဆွေးနွေးသားခြင်းတော့သူဟာတွေရှိနေတဲ့အခါကျတော့ဒီဘောလုံးစဲစီးပွားရေးကိစ္စမှာကျွန်တော်တို့ဒီအခွန်အသင်းအောင်ရှုပ်ဖို့တော့ကျွန်တော်တို့အတော်စဉ်းစားနေရတဲ့ပြဿနာမျိုးဖြစ်တယ်။ဖြစ်တော့ဒီအခုချင်းတော့ဟိုဘူရုံးကဒီဒီပိုင်းသိနေလို့ရဥမီဝင်တဲ့ဆက်ပြီးတော့လှုပ်လို့ရမယ်တော့မထင်ဘူး။ဒါပေမဲ့လူလူရဲ့အကျိုးစီးပွားတရလုံးကိုချင်းချောက်နိုင်တဲ့ကိစ္စမျိုးတွေကတော့ကျွန်တော်တို့စုံစမ်းတဲ့နေရည်ယူတဲ့နေချင်းနဲ့တော့မဟုတ်ရင်တော့ကျွန်တော်တို့ဟိုကြားရေးပြန်ပြီးတော့ဒီလုံလုံနေခြင်းအဖြစ်နဲ့အကျိုးရှိမှာမထင်ပါဘူး
။ဟုတ်ကဲ့နောက်တစ်ခုကအခုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အဂတိလိုက်စားမှုကော်မတီရဲ့လှုပ်ရှားမှုကတော့တခြားဘက်မှာတိသာမြင်သာတဲ့လှုပ်ရှားမှုတွေကြီးကြရဲ့လည်းညှို့ထောက်ပြစရာတွေ့ပြီလားခင်ဗျာ
ကျွန်တော်တော့မတွေ့ဘူးဆရာကြီးဦးမြင့်ကတော့ငါးကြီးကြီးကြော်ပါလို့ပြောတော့တာပေါ့နော်ကျွန်တော်ကတော့ဒီအရီလေဆာကိုကော်မရှင်ဆိုတာကိုတန်လျာရှိတယ်ကျွန်တော်တဦးချင်းပြောတာပါဟိုဘာလို့ဆိုတော့ကျွန်တော်တို့1948နောက်ပိုင်းပေါ့နော်ဒီလွတ်လပ်ရေးရပြီးတဲ့အခါမှာအရီလေဆာမှုတက်ခဲ့ရင်ပတ်သက်ပြီးတော့စာတုံးလုံးဖွဲ့ယူအဲဒီကဝင်းချုပ်ဦးမြင့်ကဖွဲ့ပြီးတော့ကောင်းတဲ့ပေါ်ခဲ့တာပဲဗျာ
ဟုတ
်တယ်အဲ့တော့1948နော်ဒီအာဂရိကချမ်းပက်ဖြစ်ဥတွေရှိတာဒါတော့လည်းလုံလောက်တယ်ဗျာဒီလိုကော်မရှင်ကြီးဖွဲ့နော်ဒီဒီကော်မရှင်ကြီးကရှိတာဥက္ကဋ္ဌတွေရောလူတွေကိုဝင်းကြီးလာစားတွေပေးတိုက်တာအဆောင်တွေပေးပြီးတော့ဒီယုံနဲ့လုံနေရမယ်အနေဒါမဟုတ်ဘူးလို့ကျွန်တော်ထင်တယ်အကျိုးတရားမှုလည်းဘာမှထူးထူးထွေထွေကြီးတာမဟုတ်ဘူးစာတုံးလုံးဖွဲ့ကြီးကိုကောင်းကောင်းကန်တွယ်နိုင်တဲ့တတိယဓာတ်တွေရှိ Kujin dia kau ni kau dalam dia ni letih, jika dia letih terbiar. Ayi dan dia dong ni susun cipta di sana tu mami ni lah. Kuki hari ni tu, amnya ibu ya di, macam siapa liungnya? Ingat semua boleh, ingat semua luar dia kaji lor. Tapi boleh dah kaji boleh, sen boleh cumbu jibe. Ni tanya macam ni lor, jibe jibe lor, bapa malu nak mungkin nak tengah.
Tapi macam ada, usah dong lungal lebih deh, awam hula sih.
Umur hari lor, jenaruk. ยี่สิบเดือนอันนี้ยี่สิบเดือนนั่นแหละพ่อเสียไอ้ทำไมจึงเราสู้ดูเกเรได้ไหมนั่นทั้งสี่ปีวันที่ยังเรียนไงกันเนี่ยชุดที่ปูกัวตั้มร่าเลยแต่ตอนนู้นอ่ะบีเรียเดียวเอาสี่เลยเว้ยบีเรียเดียวเอาอาลุงฮะแต่จึงเราตั้มร่าเลยเอามาเลยสี่อ่ะตั้มร่าไม่บีเนี่ยนี่เพราะฉะนั้นทั้งสี่ปีดูงูอันนี้ยันนั่นพัดเด็กข้ามาบีเรียเดียวเอาทั้งสองดูตั้มร่ากับคนอื่นๆอ่ะนี่เสียงเตียงตัวเป็นผู้เว้ยดีกว่าตัวเอาชัวร์มาตัวก็เบา တ်ပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းအကြီးကြီးဖြစ်တယ်အဲ့တော့အားလုံးကသူ့ရဲ့ကိုယ်ကကြည့်ရမှာဖြစ်တယ်ဒီဟာကိုလည်းပဲကျွန်တော်ထင်တယ်ဗျအမိန့်ပေးနိုင်တယ်လုပ်နိုင်တယ်အဲ့တော့တမရကအမျိုးအမြင်လည်းရှိဉာဏ်ပညာလည်းကြီးမှတတ္တိဇတိလည်းရှိဖို့တော့လုပ်ကြတာပေါ့
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုလောလောဆယ်မှာတရားသူကြီးတွေလက်ပေးလက်ယူလှုပ်လို့ဖမ်းတယ်သူတို့ကထွက်ပြေးနေတယ်တင်းချောင်းနေတယ်သူတို့ကြားရပြောတော့ဆရာဒါဟာတိုက်ဆိုင်မှုလည်းဖြစ်ကောင်းဖြစ်မယ်သမရအစ်စ်နဲ့နောက်ပြီးတော့ဒီဆရာတို့ရဲ့ judicial institution တွေကလည်းပဲအဖွဲ့အစည်းတွေကလည်းပဲဒီကိစ္စကိုလှုပ်ရတော့မယ်ပြုပြင်ရမယ်ဆိုပြီးတော့စပြီး initiative ယူပြီးတော့လှုပ်လာကြတယ်ဆိုတော့အခုဒီလိုနောက်ကျောင်းပြန်ပြီးတော့စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးစုံစမ်းစစ်ဆေးဖော်ထုတ်မယ့်ကိစ္စနဲ့ပတ်သက်လို့တော့အနာပိုင်းတွေကမဟုတ်ဖဲနဲ့အဲ့လိုဆရာစောစောပြောတဲ့အဖွဲ့အစည်းတွေကရောစတင်ပြီးတော့လက်ဥမှုယူပြီးတော့လှုပ်လှန်နေတဲ့အခြေအနေမရှိပါခင်ဗျာ
အဲ့ဒီရဲ့ကျွန်တော်တို့ကမနေဆက်တော့ပေါ့ဗျာဟိုမြင်တွေ့နေတော့အလားလာတော့မရှိနေတဲ့ခုကဌာနဆိုင်ရာတွေကလည်းလုံရင်းလုံရင်းနဲ့တွေ့နေတာအများကြီးပေါ့ဗျာသူကျွန်တော်တို့နေဆက်တဲ့ဥမာမနေတိုင်းမိသားကြီးအစိုးရအဖွဲ့ဆိုလို့ရှိရင်ဒါတို့ပြပင်းတို့တာပဲနောက်တော့ပြီးခဲ့တဲ့အစိုးရအဖွဲ့ကတို့သွားခါနီးပေါ့ဗျာစီဒီဝမ်ပေါက်သွားပြီးတော့လူ90ခုယောက်ကျော်ဒီကမြောက်များစွာပြေးသွားပြီးတော့အဲ့ဒါမျိုးတွေလုတ်သွားတာမရတဲ့မရတဲ့လူတွေပြေးထတာဆက်အခုဆိုလို့ရှိရင်ကျွန်တော်တို့မနီမှာစုံစမ်းစစ်ဆေးနေရပြတ်ဆန်ပြီးနိုင်တဲ့လူတွေကခရာနေကိုအတုတွေနဲ့လုံတာပြောသွားတဲ့အတွက်မျိုးတော်ဝင်ကိုယ်တိုင်စာတုံးလုံးနဲ့စစ်ဆေးနေရတဲ့အနေအထားကိုကျွန်တော်တို့တွေ့ရတယ်အဲ့တော့အဲ့ဒီဟာတော့ဒါကတော့ကောင်းတဲ့လက္ခဏာပေါ့နော်သက်ဆိုင်ရာဌာနအဖွဲ့ကြီးပြီးပြီးလို့မပြောနိုင်ပေမဲ့ဟိုအချို့နေရာတွေမှာတော့ဒီလိုကိစ္စတွေကိုကန့်ကွက်ဆောင်ရွက်နေတာကိုကျွန်တော်တွေ့ရပါတယ
်ဦးကျော်ဇန်သားရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ရပြီးတော့နောက်အခုဆက်ပြီးထုတ်လွှင့်မယ်အားကစားသတင်းလွှာကိုတော့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်
ရောရှင်များမင်္ဂလာပါဗျာ view ရဲ့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံသား Roger Federer ဟာကမ္ဘာအဆင့်တစ်နေရာကိုပြန်ရောက်လာခဲ့ပါပြီအသက်36နှစ်မှာကမ္ဘာအဆင့်တစ်နေရာကိုပြန်ရောက်လာတာဖြစ်တဲ့အတွက်သူဟာတင်းနစ်သမိုင်းတစ်လျှောက်အသက်အကြီးဆုံးကမ္ဘာအဆင့်တစ်ကစားသမားအဖြစ်နဲ့စံချိန်တင်နိုင်ခဲ့သလိုပြီးခဲ့တဲ့ Australian Open မြို့သားတူချင်းပြိုင်ပွဲမှာလည်း Grand Slam ဆုကိုအကျိန်20မြောက်ရပြီးတော့နောက်ထပ်စံချိန်တစ်တခုကိုပါထပ်တင်လိုက်နိုင်ပါတယ်Roger Federer အနေနဲ့ဒီလိုအသက်အရွယ်မှာ Grand Slam Champion ဆုတွေထပ်ရပြီးတော့ကမ္ဘာနံပါတ်1နေရာကိုပြန်လည်ရောက်ရှိလာတဲ့ပတ်သက်ပြီးတော့အချိန်တုန်းကတက္ကသိုလ်နဲ့မြန်မာလက်ရွေးစင်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။ Roger Federer ကအခုဆိုရင်ကမ္ဘာအဆင့်1နေရာကိုပြန်ပြီးတော့ရောက်လာတယ်။အသက်36နှစ်အရွယ်မှာပြန်ရောက်လာတာဆိုတော့ဒီကမ္ဘာအဆင့်1တွေထဲမှာအသက်ကြီးဆုံးကစားသမားအဖြစ်လည်းစံချိန်တင်သွားခဲ့တယ်။ဒီပေါ်မှာအားလုံးလည်းအံ့ဩနေကြတယ်ဆိုတော့သူအခုလို့ပြန်ပြီးတော့ကမ္ဘာနံပါတ်1နေရာကိုပြန်ရောက်လာလိမ့်မယ်လို့အင်္ဂယ်ကိုယ်တိုင်ရောထင်မိလား
အာပထမတော့မထင်မိဘူးဘာကြောင့်လဲဆိုတော့တက်တက်စားတွေရှိနေလို့ because ဘာကြောင့်လဲဆိုတော့ဟိုနေ့နိနိုဗာယိုကိဗစ်တို့လို့ပါတို့သူကလည်းတော့ဟိုလက်ကတက်လာတယ်သူလည်းနံပါတ်1တွေပါဖြစ်သွားတယ်နောက်ပြီးတော့နဒါเนาะအဲသူတို့ကသုံးပြောက်ရှိသေးတယ်အဲ့ဒါတွေကဟိုထိတ်တန်းလူကောင်းတွေဒီထဲမှာတိုးပြီးဝင်ရဲဘွာကအသက်36နှစ်နော်ဩဂုတ်လဆိုသူက39နှစ်ကြီးတော့မှာအဲအသက်အကြီးဆုံးနဲ့ဝင်ပြီးတော့နံပါတ်1ပြန်ရတာတော့ဟိုငါကတော့မထင်မိအမှန်ပြောရရင်တော့
ဆိုတော့ तू အခုလိုမျိုးဒီကမ္ဘာနံပါတ်1နေရာကိုပြန်ရောက်လာတယ်တပီလိုပြန်ရောက်လာတာဘာကြောင့်လို့ထင်လဲ
ဘာကြောင့်လဲဆိုတော့ ူလဲတိုင်ရရတယ်နော်ဟိုကျန်တဲ့လူတွေလဲတိုင်ရရတယ်နော်ဒါပေမဲ့သူအနားယူတယ်သူကဟိုကျန်တဲ့လူတွေကလည်းအနားလို့ခြင်းတယ်ဒါပေမဲ့ခက်တာကဒီကျင်းနေလောကမှာကသူတို့ကဟိုမကစားမနေရဆိုတဲ့အဲဥစ္စာတွေရှိတော့ဆွတ်ပြီးတော့ဝင်ရရတယ်နာရက်သားနဲ့ဝင်ရရတော့သူတို့ကပို့ဆိုးသွားတယ်ဖယ်လိုချင်တော့အဲ့လိုမဟုတ်ဘူးသူကတော့ဒီမရိုက်နိုင်ဘူးဆိုရင်သူမရိုက်နိုင်ဘူးပေါ့လေသူအနားယူလိုက်တယ်အဲ့ဒါနံပါတ်1နံပါတ်2ကသူရိုက်ပုံရိုက်နီးနော်အဲ့ဒါကတခြားလူတွေနဲ့ဆိုင်သူများတွေကအားထုတ်ပြီးတော့ဝင်နေအော်ပြီးတော့ရိုက်ရတယ်နော်ဖယ်လိုကဒီကြိုက်ပုံလေးကြီးကစတယ်နောက်ပြီးတော့သူအမထုတ်ရဘူးသူများလို့အဲ့ဒီအချက်ကရှိတယ်ဒါကြောင့်သူဒီနေရာကိုပြန်ရတာပဲ
ဒါနဲ့တစ်ဆက်သေးပေါ့နော်ဖက်ဒရယ်ရဲ့ဒီတခြားကစားသမားတွေနဲ့မတူတဲ့သူ့ရဲ့ထူးခြားတဲ့အချက်လေးတွေလည်းပြောပြပါဦ
းသူ့အချက်ကတော့သူကဟိုစိတ်ကလည်းပါတယ်လေသူကအနောက်မှာရောက်နေတယ်ဆိုလို့ရှိရင်သူနင်းပါလေဟိုစိတ်ချောချမှုမရှိဘူးလေသူကအေးအေးဆေးဆေးနဲ့အဲ့ဒါသူကခေါင်းအေးအေးနဲ့သူရတယ်သူပြန်ရမယ်ရိုက်နိုင်တယ်ဆိုတဲ့စိတ်ဓာတ်ပေါ့လေအဲစိတ်ဓာတ်ခိုင်ပါတယ်သူကအလွယ်တူနဲ့ပြေးပြစ်တာမရှိဘူးသူသူကနောက်ပြီးကဖက်သားရဲ့ကြော့ကျက်ပေါ့လေကျဲရွှဲကိုသူသိတယ်သူကဟိုရိုက်လိုက်တဲ့အချက်ကလေဟိုအလကားရိုက်တာမဟုတ်ဘူးသူကပထမတစ်ချက်ကသူကနေရာကိုယူနေရာကိုချလိုက်တယ်တစ်ချက်တည်းအပြည့်မရိုက်ဘူးနော်နောက်တစ်ခါအဲ့ဒီကနေခိုးဘက်ကပြန်လာတဲ့ဘောလုံးကအာနေတယ်ဆိုလို့ရှိရင်နောက်တစ်ချက်မှသူကအနိုင်ရအောင်အဲ့လိုရိုက်တာအပြက်တစ်ခါလေးရိုက်တာမဟုတ်ဘူးနော်နောက်ပြီးတော့တချို့လူတွေကလိုင်းနာကိုကတ်ကတ်ပြီးရိုက်တယ်အဲသူကလိုင်းနာကိုကတ်ရိုက်တာကအင်မတန်မှနေတယ်ဘောလုံးကိုချတဲ့နေရာမှာအဲဘယ်ချလိုက်ညာချလိုက်နောက်ပြီးတော့မထင်းတဲ့နေရာကိုသူကရိုက်လိုက်တော့တစ်ဖက်သားကဒီကျနော်ကတစ်ဖက်ကိုလှည့်နေတဲ့အချိန်မှာပေါ့လေအဲ့ဒါမျိုးတွေပါလေအဲ့ဒီမျိုးလေးတွေကရှိတယ
်ဒီလိုမျိုးအသက်36နဲ့38နှစ်အရွယ်မှာအခုလိုမျိုးဒီဟိုထိတ်တန်းကစားသမားတယောက်ဖြစ်နေဆက်ပြီးတော့ရှိနိုင်ဖို့အတွက်ဆိုရင်ရောဘာတွေကအဓိကကြလဲ
ဘာတွေကအဓိကကြလဲဆိုတော့ဟိုဒီသက်ရွယ်မှာဆိုတော့အတော့ပွဲတိုင်းဝင်ရိုက်ဖို့တော့မကြည့်ဘူးအနားယူရမယ့်အချိန်တော့အနားယူရသူကဒီဟို1998ခုနှစ်ကသူ professional ပေါ့လေကျေးဇူးသားကိုသူဝင်ခဲ့တယ်ဆိုတော့20ရှိပြီနော်အဲ့ဒီမှာ major ပေါ့လေအဓိကပေါ့လေ20တောင်မှ20ဆိုတော့အမျိုးသားထဲမှာတယောက်ဝင်ပြီ20 grand slam မှာအဲ့ဒါသူရအောင်ကြိုက်ခဲ့တယ်အဲ့တော့သူကဒီ number 1 အဆင့်ကိုနော် sending ပြန်36ပေါ့လေအပတ်ပေါင်းအဲ့ဒါသူကအဲ့ဒါဆန်းကြီးကြီးရတယ်။နောက်ပြီးတော့229ခုထင်တယ်။အဲ့ဒါဇက်တိုက်ပြရတာလေ။အဲ့ဒီဟိုအားရရမှတ်တမ်းတင်ထားတာလေ။ဆိုတော့အဲ့ဒါကိုကြည့်ချင်းအဖြစ်သူရဲ့ကစားပုံကစားနည်းဒီမကဘူးပေါ့လေ။ဇားတဲ့နေရာမှာလည်းဘယ်လိုလုပ်ကစားရမလဲ။အချိန်ဘယ်လိုပေးရမလဲဆိုတာလေသူသိတယ်ဆိုတော့ပြရတာပဲ
။အရင်တုန်းကသူလူငယ်ဘဝတုန်းကကစားတာနဲ့အခုကစားပုံနဲ့ကြားမှာရောထူးထူးခြားခြားအပြောင်းလဲတွေရောတွေ့မိလား
။အပြောင်းလဲကတော့အရင်ကလောက်သူဝင်အရင်မစွန့်တာလေပြောရှိတယ်သူ။နည်းနည်းပို့ပြီးတော့သတိထားကစားတာတော့တွေ့ရတယ
်။ဒီနေ့မှဆိုလဲစောစောစီးစီးပဲပေါ့လေ Australian Open ကိုသူအနိုင်ရပြီးတော့ဒီ Grand Slam ကိုလည်းအကြိမ်20မြောက်နိုင်လိုက်တယ်အမျိုးသားထဲမှာဘယ်သူမှအလောက်ကြီးလုံးနိုင်တဲ့လူမရှိဘူးသူစံချိန်တွေတစ်ခုပြီးတစ်ခုချိုး10ခုကျော်မှပဲဟောဖြစ်ကြတယ်သူကအခု20ဆိုတာသူပထမဆုံးအမျိုးသားထဲမှာပထမဆုံးရဘူးတဲ့သူပဲဆိုတော့နောက်ထပ် Grand Slam တွေရောသူရနိုင်တဲ့အနေအထားမျိုးတွေ့မိလားအ
ဲတွေ့မိတယ်အခုသဖြင့်တော့ Wimbledon အဲဒီမှာသူကကျွမ်းနေတဲ့အဲဒီမှာရဖို့လာလာကောင်းတယ်နောက်ပြီးတော့ဒုတိယကတော့ US Open ပေါ့လေကျင်းစ် Open မှာတော့သူအခက်အခဲတွေ့တယ်ဘာလို့လဲဆိုတော့အဲ့ဒါကဘာလဲကလေးကုတ်နော်ရှင်စီအဲ့ဒီမှာတော့နဒါလာတော့အကောင်းဆုံးပဲလေဒီနေ့မှာတော့သူကတပွဲမှမရှိသေးဘူး7ပွဲဆက်တိုင်နိုင်တာလားအဲ့ဒါကလည်းဟိုစံနေပါပဲ
900 ရဲ့သတင်းပတ်စင်အားကစားကဏ္ဍကိုနားဆင်ကြရတာပါအခုတချန်တေးလက်ဆောင်ထုတ်လွှင့်ပေးခြင်းရလာပြီဖြစ်လို့တေးတန်ရှင်မြေရွက်ဝါရဲ့ရွှေမန်းသူဆိုတဲ့တချင်ကိုနားဆင်ကြရအောင်ပါရှငရဲ့ရွှေမန်းသူတခြင်းကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်း10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 11803ညတို့ကနေနားဆင်နိုင်ကြပါတယ်ရှင်အခု VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
ဒီနေ့နိုင်ငံမှာဘလုံးမဆိုင်ဒုံးမျိုးကိုမဆိုရုရှားတပ်ဖွဲ့တွေအနေနဲ့ကြားပြတ်ဟန်တာပြစ်ခတ်နိုင်စွမ်းရှိကြောင်းလေဗနွန်နိုင်ငံဆိုင်ရာရုရှားတာဝန်ကြီးကပြောခဲ့ပြီးနောက်မှာပဲအမေရိကန်မဆိုင်ဒုံးတွေလာတော့မှဖြစ်တာကြောင့်ရုရှားအနေနဲ့အသိပြင်းထားဖို့သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ကိုလူလူအပေါ်အစိတ်တမ်းငွေသုံးတပ်ဖြတ်နေတဲ့လူမဆန်သူတွေနဲ့လည်းရုရှားကအပေါင်းအသင်းမလုပ်သင့်ဘူးလို့သမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောလိုက်တာပါ။ရုရှားကတော့အမေရိကန်မဆိုင်ဒုံးတွေဟာစီးရီးယားနိုင်ငံကတရားဝင်ဆွေးနွေးကိုပြစ်မှတ်ထားမဲ့အစားအကြမ်းဖက်ဝါဒီကိုပြစ်မှတ်ထားမှဖြစ်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်။စီးရီးယားနိုင်ငံမှာဒေါက်လနဲ့တက်ခတ်မှုဖြစ်တန်ရက်ရှိတဲ့တက်ခတ်မှုကိုအမေရိကန်ကစီးရီးယားတုံ့ပြန်မဲ့ပုံမှာတော့မဟာမိတ်တွေကပူးပေါင်းပါဝင်မှုခံလန့်ထားကြပါတယ်။ဒါပေမဲ့လည်းဒေါက်လနဲ့တက်ခတ်မှုဟာစီးရီးယားသမ္မတဘာရှာအာဆတ်ဆိုးရရဲ့တပ်ဖွဲ့တွေဖြစ်တဲ့အကြောင်းအထောက်အထားတွေရပြီးမှသာတုံ့ပြန်မှုလဲတိုက်တွန်းနေကြတာပါ။အမေရိကန်အောက်လွှတ်တော်အမှတ်ပေါ်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရန်ဟာနိုဝင်ဘာလရက်ချင်းပတ်မဲ့လွှတ်တော်ရွေးကောက်ပွဲတွေမှာပြန်လည်ရွေးခန္ဓာမှာမဟုတ်တဲ့အကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်လွှတ်တော်ဥက္ကဋ္ဌတာဝန်ကလည်းထွက်မဲ့ကြေညာချက်ကြောင့်လွှတ်တော်တွေမှာ Republican Party ကလူများစုနဲ့ထိတ်ချုပ်နိုင်စွမ်းပုံမှာလည်းတန်ရည်တွေထွက်ပေါ်လာနေပါတယ်အဲဂျူရီယားနိုင်ငံမှာစစ်သားတွေလိုက်ပတ်လာတဲ့စစ်လေရင်ဒဇင်ပြစ်ချက်ရာကလူ259ယောက်သေဆုံးသွားကြောင်းကာကွယ်ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်မြို့တော်အဂျာရဲ့အနောက်တောင်ဘက် 25 ကီလိုမီတာအကွာဘော်ဖာရက်လေဆိပ်လေတပ်ခြေစိုက်စခန်းအနီးလေရင်ပြန်တက်ပြီးတိတ်မချခင်မှာပဲပြစ်ချက်သွားတာဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်သေဆုံးသူတွေထဲခီးတဲ့249ယောက်နဲ့လေရင်ဝန်ထမ်း10ဦးပါဝင်ပြီးအများစုကတော့စစ်သည်တွေနဲ့မိသားစုဝင်တွေဖြစ်ကြပါတယ်
ဧပြီလ17ရက်ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ နိုင်ငံတကာသတင်းအကြေအကျိုးကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီကယ်ဒူဗင်စကီဖြစ်ပါတယ်ရှင်။မနေ့ဖန်ကြာသပတေးနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8443ညနဲ့လိုင်းဒိုမီတာ51 kHz 5805တို့ကနေနားဆင်နိုင်ကြပါတယ်။ဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.